Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2022ခုနှစ်မေလ18ရက်အင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာအင်ဂျင်နိုင်မှာ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းအတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့မလေးရှားနိုင်ငံသားရေးဝန်ကြီးနဲ့မြန်မာအရေးဂျပန်အထူးကိုယ်စားလှယ်တို့တွေ့ဆုံခဲ့တာတခါတော့ဆန်းစုကြည်ကိုဆွဲဆိုထားတဲ့အာဂရီအမှုနှစ်မှုစစ်ဆေးခဲ့တဲ့သတင်းစရဲနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မြန်မာနဲ့ဆက်ဆံရေးဩစတြေးလျစတန်အဆင့်ကိုရှော့ချလိုက်တဲ့သတင်းလွှာကိုတင်ဆက်တဲ့အခါမှာတော့
အများအားဩစတြေးလျကဘာမဲ့ဟိုစီအားတွေအများအားပေးလို့လည်းအဲ့လိုမျိုးဖြစ်လာတယ်လို့တော့အမားတို့ကတော့ယုံကြည်တယ်
။ဒါကတော့ဩစတြေးလျရောက်မြန်မာအရေးလှုပ်ရှားနေသူတအူက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါပညာရေး CDM ဝန်ထမ်းတွေအလုပ်ပြန်ဝင်ဖို့စစ်ကောင်စီကကန့်လှန့်လိုက်တဲ့သတင်းလွှာကိုလည်းတင်ဆက်မှာပါအပတ်စဉ်ကဏ္ဍတွေကိုထုံးလွှင့်တဲ့အခါမှာတော့အင်္ဂါညချမ်းအတွက်ညင်ကွင်းကျယ်မှတ်စုဆိုတဲ့အပတ်စဉ်ကဏ္ဍအသစ်ကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အဲဒီနောက်အမေရိကန်နိုင်ငံရေးနဲ့ကမ္ဘာတစ်လွှာအစီအစဉ်ကိုလည်းထုတ်လွှင့်တင်ဆက်မှာပါအခုတော့သတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးတင်မောင်သန်းတို့ကပြောပြမှာပါရှင
်အမေရိကန်ပြည်ထောင်စုမှာလူ၁၀ယောက်သေဆုံးတဲ့အထိပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နယူးယောက်ကီနယ်ဘက်ဖလိုမြို့ကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကတော်ဂျီလ်ဘိုင်ဒန်တို့ဒီကနေ့တွားရောက်ကြမှာဖြစ်ပါတယ်။ရှင်းနေနေတော့ကပြစ်ခတ်မှုအတွင်းသေဆုံးသွားသူတွေအတွက်အောက်မေ့ပွဲအမှတ်တရလုပ်ထားတဲ့နေရာကိုသမ္မတတွားရောက်မှာဖြစ်ပြီးတော့သေဆုံးသွားသူတွေရဲ့မိသားစုဝင်တွေတရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမုန်းတရားအခြေခံတဲ့အယူအဆတွေလက်မခံကြဖို့သမ္မတဘိုင်ဒန်ကတိုက်တွန်းမှာဖြစ်တယ်လို့လက်နက်ကင်ဆာမှုထိန်းချုပ်ရေးဥပဒေတွေပြဋ္ဌာန်းဖို့လဲလွှတ်တော်ကိုသမ္မတကတောင်းဆိုမှာဖြစ်ပါတယ်။လူပြူကြီးစိုးရေးဝါဒလွှမ်းမိုးနေပုံရတဲ့အသက်18နှစ်အရွယ်လူပြူပေတန်ဂန်ဒရွန်ဟာလူမဲအများစုနေထိုင်တဲ့ရပ်ကွက်ထဲကကုန်းစုံဆိုင်တစ်ခုထဲဝင်ရောက်ပြစ်ခတ်မှုကြောင့်10ယောက်သေဆုံးပြီးတော့3ယောက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ပြစ်ခတ်ခံရသူ17ယောက်ကလူမဲတွေဖြစ်ကြပါတယ်။အဲ့ဒီတိုက်ခိုက်မှုဟာအမုန်းတရားအခြေခံနဲ့တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာကို FBI ကလည်းစုံစမ်းနေပါတယ်။ကန်ဒရွန်ကြိုတင်ရေးသားခဲ့တယ်လို့ဆိုရဲစာမျက်နှာ180ပါစာရီကိုတုံးတက်နေတဲ့စုံစမ်းစစ်ဆေးသူတွေကတိုက်ခိုက်မှုဟာလူပြူမဟုတ်သူခရီးယံဘာသာဝင်မဟုတ်သူတွေအားလုံးကိုအကြမ်းဖက်ချင်းချောက်ပြီးတော့အဲ့ဒီသူတွေအားလုံးအမေရိကန်ပြည်ထောင်စုတွေကနေထွက်သွားကြအောင်ရည်ရွယ်တိုက်ခိုက်တာလို့ပြောပါတယ်။ရုရှားတို့ကျူးကျော်စစ်တိုက်နေတဲ့ယူကရိန်းနိုင်ငံကိုကူညီထောက်ပံ့ရေးဒေါ်လာဘီလီယံ40ပေးမဲ့ဥပဒေချမ်းကိုအမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်
။ On this vote, the yeas are 81, the nays are 11, three-fifths of the senators.
မေလ16ရက်နေ့တနင်္လာနေ့တော့မဲခွဲခဲ့တာမှာထောက်ခံမဲ81မဲ၊ကန့်ကွက်မဲ71မဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်မှာလည်းပြီးခဲ့တဲ့သတင်းပတ်တုန်းကအတည်ပြုချက်ရထားပြီးမှတမ်ရဂျိုးဘိုင်ဒန်လက်မှတ်ထိုးအတည်ပြုပြဋ္ဌာန်းဖို့ပဲလိုပါတော့တယ်။ယူကရိန်းကိုကူညီရေးဒေါ်လာ33ဘီလီယံအတည်ပြုပေးဖို့အတွက်တမ်ရဘိုင်ဒန်ကလွှတ်တော်ကိုတောင်းဆိုထားချိန်မှာလွှတ်တော်အမတ်တွေကစစ်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်9ဘီလီယံတိုးပြီးတော့စုစုပေါင်းဒေါ်လာဘီလီယံ40အတည်ပြုလိုက်တာပါယူကရိန်းကိုထောက်ခံအားပေးမှုပြသတဲ့အနေနဲ့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ခေါင်းဆောင်နဲ့ Republican Party အထက်လွှတ်တော်အမတ်တွေပြီးခဲ့တဲ့ရုံးပိတ်ရက်တုန်းကယူကရိန်းကိုတွားရောက်ခဲ့ပြီးတဲ့နောက်အထက်လွှတ်တော်မှထောက်ပံ့ကူညီရေးဥပဒေချမ်းကိုအတည်ပြုလိုက်တာဖြစ်ပါတယ်အခုလိုအမေရိကန်ကယူကရိန်းကိုနောက်ထပ်ကူညီဖို့အတွက်လွှတ်တော်မှအတည်ပြုလိုက်တာကြောင့်ရုရှားတို့ကျူးကျော်စစ်စတိုက်ချိန်ကလေးကယူကရိန်းနိုင်ငံအပေါ်အမေရိကန်ပေးတဲ့ထောက်ပံ့ငွေစုစုပေါင်းဒေါ်လာ53ဘီလီယံရှိသွားမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံမာရီယိုပိုမြို့အဇော့စတယ်စတမနီဆက်ရုံထဲမှာကျန်းနေတဲ့ယူကရိန်းတိုက်ခိုက်ရေးသမားတွေကိုကယ်ထုတ်ဖို့အတွက်ယူကရိန်းစစ်တပ်ကကြိုးစားနေပါတယ်။ရုရှားတပ်တွေဝိုင်းထားပြီးဘုံကျဲတိုက်ခိုက်နေတဲ့စိတ်ကမ်းမြို့ကစတမနီဆက်ရုံဝန်ထဲရှိနေကြတဲ့တိုက်ခိုက်ရေးသမား260ကျော်ကိုတင်းတင်းလာနေတော့ကယ်ဆယ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တရားပြင်းထန်သူ53ယောက်ကိုမာရီယိုပိုမြို့အရှေ့ဘက်မှာရှိတဲ့ Novo Azovsk မြို့ဆေးရုံကိုပို့ပေးခဲ့ရတယ်လို့ယူကရိန်းဒုတိယကာကွယ်ရေးဝန်ကြီးကပြောပါတယ်။ ။အဲ့ဒီမျိုးဟာရုရှားတပ်တွေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေထိ ंछ ုပ်ထားတဲ့မျိုးဖြစ်ပါတယ်။ယူကရိန်းတိုက်ခိုက်ရေးသမား211ယောက်ကိုလည်းရုရှားထောက်ခံတဲ့ခွဲထွက်ရေးသမားတွေထိ ंछ ုပ်ထားတဲ့အိုလန်နစ်ကာမျိုးကိုခေါ်သွားခဲ့ရတယ်လို့ဒုကာကွယ်ရေးဝန်ကြီးကပြောပြီးတော့အခုလိုကဲထုတ်ခဲ့ရသူတွေကိုရုရှားအကျဉ်းသားတွေနဲ့အလဲအလဲလုတာခံရနိုင်တယ်လို့လည်းသူကပြောပါတယ်။ယူကရိန်းကတရားကောင်းတွေအားလုံးအသက်ရှင်နေဖို့လိုတယ်ဆိုတာကိုသမ္မတဗလိုဒီမီယာဇယ်လန်စကီကနိုင်ငံကိုပြောကြားတဲ့မင်ခွန်းနဲ့မှပြောခဲ့ပြီးတော့သူတို့အင်ပြန်ရောက်နိုင်ရေးစစ်တပ်နဲ့ထောက်လန်းရေးကဆောင်ရွက်နေတဲ့စစ်စင်ရေးဟာတိတ်ကိုတိမ်ပွေခတ်ခဲတယ်လို့ပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်တုန်းကကျူဘာနိုင်ငံအပေါ်ချမှတ်ထားတဲ့တန်တမာရေးနဲ့ခီးသွွားကန့်သတ်ချက်တွေကိုသမ္မတဂျိုးဘိုင်ဒန်အစိုးရကဖြေလျှော့ပေးမှာဖြစ်ပါတယ်။ကျူဘာမှာနေထိုင်နေကြတဲ့မိသားစုတွေအပေါ်3လကိုဒေါ်လာ1000သာငွေပို့ပေးနိုင်တဲ့ပမာဏကန့်သတ်ချက်ကိုဖယ်ရှားလိုက်တယ်လို့မိသားစုဝင်မဟုတ်ပေမဲ့ဆွန်ဦးတီထွေလုပ်ငန်းလုပ်ရှင်တွေကိုလည်းငွေပို့နိုင်တယ်လို့အမေရိကန်နိုင်ငံသားဌာနကတနင်္လာနေ့ကကြေညာပါတယ်။အမေရိကန်မှာရှိနေတဲ့ကျူဘာလူမျိုးတွေမိသားစုဝင်တွေနဲ့ပြန်လည်ဆောင်တွေ့နိုင်ဖို့အတွက်ကိုလည်းအခြေချနေထိုင်ခွင့်ဗီဇာကိုတစ်နှစ်ကို2000ထုတ်ပေးသွားမယ့်အစီအစဉ်ကိုပြန်လည်အသက်သွင်းလိုက်ပါတယ်။ကျူဘာနိုင်ငံထဲမှာရှိနေတဲ့အမေရိကန်တန်တမန်ရုံးခွဲတွေမှာပြည်ဝင်ခွင့်ဗီဇာပေးတဲ့လုပ်ငန်းရှင်တွေကိုတိုးလှုပ်သွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ဟာဗာနာမြို့တော်အပြင်တခြားမြို့တွေစီကိုလည်းအမေရိကန်လေယာဉ်ခီးတွေပြေးဆဲသွားမှာဖြစ်ပါတယ်။သမ္မတဟောင်းအိုဘားမားလက်ထက်ကကျူဘာနဲ့တမိုင်းဝင်ဆက်ဆံရေးပြန်ဆခဲ့တာကိုသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကကန့်သတ်ချက်တွေပြန်လည်ချမှတ်ခဲ့ပါတယ်။အိုဘားမားလက်ထက်မှာဒုသမ္မတတာဝန်ယူခဲ့တဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်ကကျူဘာအပေါ်အိုဘားမားအစိုးရလက်ထက်ချဉ်းကပ်မှုမျိုးပြန်လုပ်မယ်လို့ရွေးကောက်ပွဲမဲဆွယ်ကတိပေးထားပါတယ်။1962ခုနှစ်ထဲကကျူဘာအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုအခုရက်ထိဆက်လက်ချမှတ်ထားဆဲဖြစ်ပါတယ်။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19ကီလိုဟတ်ဇ်953ညတိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညတိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190ကီလိုဟတ်ဇ်1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ကသတင်းတွေကိုကျွန်တော်တမောင်သန်းကဆက်လက်ကြီးညာမှာပါစီးပွားရေးလုပ်ငန်းရှင်ဥမ္မောင်ဝိတ်ကဒေါ်လာငွေ9သိန်းလက်ထိုးခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုနှမှုကိုဒီကနေ့မေလ18ရက်နေ့နေပြည်တော်အထူးတရားရုံးမှာကြားနာခဲ့ပါတယ်။အောက်ရီလိုက်စားမှုတိုက်ချဲ့ရေးကော်မရှင်ကပုံမှန်55နဲ့ဒီအမှုနှမှုကိုဆွဲဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့ကတတိယမြောက်ဤအုံချင်းဖြစ်ပြီးအောက်ရီလိုက်စားမှုတိုက်ချဲ့ရေးကော်မရှင်စုံစမ်းစစ်ဆေးရေးအရာရှိတရားလိုဦးရထက်ကိုဒေါ်ဆန်းစုကြည်ရဲ့ရှင်းနေတွေဘက်ကမင်းပြန်ခဲ့ပေမဲ့မပြီးပြတ်ခဲ့ပါဘူးအမှုနှမှုအတွက်စစ်ကောင်စီဘက်ကတင်ပြထားတဲ့တရားလိုသက်သေစီးရင်မှာဆေးပိုင်းကုမ္ပဏီပိုင်ရှင်ဥမ္မာဝိတ်လည်းပါဝင်ပြီးသူကိုယ်တိုင်လာရောက်ထွက်ဆိုနိုင်ပွဲရှိတယ်လို့သိရပါတယ်သက်သေဆယ်ဦးတဲ့မနဲ့စစ်မေးဖို့ရှိပါတယ်ဒီအမှုပြင်စစ်ကောင်စီဟာဒေါခင်ချီဖောင်ဒေးရှင်းနဲ့ပတ်သက်ပြီးတော့လည်းဒေါ်ဆန်းစုကြည်ပေါ်အာဂရီအမှုနဲ့ဆွဲဆိုထားတာရှိပါသေးတယ်အရင်အမှုနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုဥပဒေနဲ့ဆက်လက်တရားစွဲဆိုဖို့တင့်မတင့်ကိုတစ်ဖက်ရှိနေတွေကဒီကနေ့မှပဲအပိတလျှောက်လဲချက်တင်သွင်းခဲ့ကြပါတယ်။ဒီမှုတွေကိုလာမဲ့မေလ24ရက်နေ့အင်္ဂါနေ့မှာဆက်လက်စစ်ဆေးကြားနာမှာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ကြားမှရေးကောင်းမွန်တယ်လို့သိရပါတယ်။မလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူတင်အဗ်ဒူလာကစစကဝါဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာတန်ဆရီယိုဟစ်ဆာကာဝါကိုသူ့ရုံးမှာဒီကနေ့လက်ခံတွေ့ဆုံခဲ့တယ်လို့သူ့ရဲ့လူမှုစာမျက်နှာမှာတင်ထားပါဗျာ။မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်ပြီးအရေးကြီးနယ်ပယ်တော်တော်များများကိုသဘောတူကြတယ်လို့သူကရေးထားပါဗျာ။အရသားတွေရဲ့လုံခြုံရေးအတွက်အပြစ်ခတ်ရစဲရေးကိုပေါဝင်ပတ်သက်သူတွေအားလုံးကလိုက်နာကြဖို့အရေးကြီးကြောင်းနိုင်ငံတကာကပေါဝင်လာအောင်ဖိတ်ကြားခြင်းအပြင်လူသားချင်းစာနာထောက်ထားမှုအားကောင်းအောင်ဆောင်ရွက်ရေးကအရေးပေါ်လိုအပ်နေကြောင်းလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးလမ်းကြောင်းတွေဖန်တီးဖို့လိုအပ်ကြောင်းအစရှိတဲ့ကိစ္စတွေမှာသဘောတူကြတယ်လို့ပြောပါတယ်။အာဆီယံရဲ့မူငါချက်အကောင့်ထဲပေါ်ပြီးပေါဝင်ပတ်သက်သူတွေနဲ့ထိတွေ့ဆက်ဆံမှုဂျပန်ကအာဆီယံကိုထောက်ခံကြောင်းမစ္စတာဆဆာကာဝါစီကကြားခဲ့ရတာဟာအားတက်ဖွယ်ဖြစ်ပါတယ်လို့လည်းမလေးရှားနိုင်ငံရဲ့ဝန်ကြီးကရေးထားပါတယ်။စောင်းစီတင်ပို့မှုပိတ်ပင်ထားတာကိုဖျက်သိမ်းဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေကိုအင်ဒိုနီးရှားတောင်သူတွေကမြို့တော်ဂျကာတာနဲ့တခြားမြို့အနှံ့အပြားမှာဆင်နွှဲနေကြပါတယ်။စ စီးပွားရေးရာပေါင်းစပ်ညီနိုင်ရေးဝန်ကြီးဌာနရုံးချိန်မှာတောင်သူတွေကစုယုံဆန္ဒပြနေကြတာဖြစ်ပါတယ်။စောင်းစီထုတ်တဲ့စီယုံသီးတွေအဖြစ်တင်ထားတဲ့ထရက်ကားတစ်စီးလဲဆန္ဒပြပွဲမှာပါဝင်ပါတယ်။ဒေသဆိုင်ရာအာဏာပိုင်တွေကတတ်မှတ်ထားတဲ့စီယုံသီးကြမ်းခင်းစင်းလုံးရဲ့ခွန်ဆက်ရခိုင်နှုန်းအထိဈေးကကျသွားပါတယ်။စောင်းစီဆက်တွေရဲ့ခံမှန်းဆက်25ရာခိုင်နှုန်းကကုန်ကျန်းအဝယ်ရပ်ထားကြပါတယ်။ဒီလိုဈေးကျနေတာကြောင့်တောင်သူတွေကစိုက်ဖို့တောင်တုံနေနေကြတယ်လို့ဆန္ဒပြနေတဲ့အာချီကတောင်သူယူစလမ်တမ်ရင်ကပြောပါတယ်။အင်ဒိုနီးရှားဟာကမ္ဘာမှာစားအုပ်စုတင်ပို့တာအကြီးမားဆုံးနိုင်ငံဖြစ်ပါတယ်။ဒီနေ့စားသုံးစီဈေးတွေတက်လာတဲ့အတွက်စားအုပ်စုတင်ပို့မှုကိုအစိုးရကပိတ်ပင်ခဲ့တာပါ။ Indicator Politics Indonesia ရဲ့သဘောထားစစ်တမ်းအရသမ္မတချုပ်ကိုဝီဒိုဒိုအပေါ်မှာထောက်ခံတဲ့ရာခိုင်နှုန်းကမေလမှ98.1% ရာခိုင်နှုန်းအထိကျသွားခဲ့ပါတယ်။2015ခုနှစ်ဒီဇင်ဘာလကတည်းကဆိုရင်တဟာအနိုင်ဆုံးထောက်ခံမှုဖြစ်ပါတယ်။ဒီအထက်လူ3,000ကျော်ဖျားနာလာကြတဲ့အတိုင်းမြောက်ကိုရီးယားနိုင်ငံမှာ COVID-19 ကရောဂါကြံ့ပွားမှုကိုရင်ဆိုင်ရမှာစစ်တပ်ကပါဝင်ကူညီလာရတယ်လို့နိုင်ငံတော်ပိုင်းကိုရီးယားဗဟိုသတင်းဌာန KCNA ကပြောပါတယ်။လူ6ယောက်သေဆုံးပေါ်ခဲ့တဲ့အတွက် AB လနောက်ပိုင်းခရိုင်ကဆိုရင်ဖြာနာသူ3,800,000ရှိပြီးစုစုပေါင်းသေဆုံးသူ56ယောက်ရှိသွားခဲ့ပါပြီ။တကယ်ဖြစ်နေတာကဓာတ်နဲ့ပုံနိုင်တယ်လို့ကြွန့်ကျင်သူတွေကတော့ခံမှန်းကြပါတယ်။တောင်ကိုရီးယားကကိုဗစ်ကပ်ဘေးကူညီဖို့နိုင်ငံအလုပ်စပွဲဝိုင်းထိုင်ဆွေးနွေးဖို့ကမ်းလှမ်းထားပေမဲ့မြောက်ကိုရီးယားကတော့အခုထိမတုံ့ပြန်သေးပါဘူး။ကိုဗစ်စစ်ဆေးရေးဆေးဘူးတွေဆေးဝါးတွေနှကောင်းစည်းတွေနဲ့ကာကွယ်ဆေးတွေကိုပို့ပေးဖို့တောင်ကိုရီးယားကအဆင့်သင့်ရှိကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးကောင်ချောင်စီးကလက်မှတ်ရေးထိုးအကြောင်းချထားပြီးမြောက်ကိုရီးယားကိုမြန်မြန်အကြောင်းပြန်ဖို့တိုက်တွန်းလိုက်ပါတယ
်။ဒါကတော့အင်ကာညာပိုင်းသတင်းအစီအစဉ်ကိုမဆုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကတင်ဆက်ခဲ့တာပါ။ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရစေ။မတားခင်မှာတော့ဟာခါကလေးလမ်းကျောပေါ်ကကြေးရွာတွေမီးရှို့ဖျက်ဆီးခံရတဲ့အခြေအနေကိုကြားဖို့ရှိပါတယ်။အခုတော့မြန်မာနဲ့ဆက်ဆံရေးဩစတြေးလျဘက်ကတန်အဆင့် short ချလိုက်တာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံနဲ့တန်တမန်ဆက်ဆံရေးကိုအဆင့် short ချသွားဖို့ဩစတြေးလျနိုင်ငံကကြိုးပမ်းနေကြောင်းဩစတြေးလျသတင်းတွေမှာဖော်ပြထားပါတယ်။ဒါဟာစစ်ကောင်စီအတွက်တန်တမန်ရေးနယ်ပယ်ကထိုးနှက်ချက်တစ်ခုဖြစ်တယ်လို့လည်းတက်ကြွသူတွေလေ့လာသူတွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညုံကပြောပြမှာပါရှင်
။ပြီးခဲ့တဲ့ April လအတွင်းကတက်တန်းကုန်ဆုံးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာမတ်ကြီးနေရာမှာတာမတ်အဆင့်ဆက်မထားတော့ဘဲနဲ့တန်ယုံယာယီတာဝန်ခံသဘောအစားထိုးသွားမယ်လို့ဩစတြေးလျအခြေစိုက် EBC သတင်းဌာနကဖော်ပြခဲ့တာပါဒီလိုလုပ်တာကြောင့်တာမတ်ကြီးခန့်လွှာပေးဖို့အတွက်စစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံမှုကိုရှောင်ရှားနိုင်တဲ့သဘောဖြစ်ပါတယ်ဩစတြေးလျဘက်ကဒီလိုတာမတ်ကြီးဆောင်ရွက်မှုဟာဩစတြေးလျရောက်မြမအတိုင်းဝိုင်းရဲ့ကြိုးပမ်းချက်ရလဒ်တစ်ခုဖြစ်တယ်လို့ဩစတြေးလျအခြေစိုက်နိုင်ငံရေးတကြွလှုပ်ရှားသူတူဖြစ်တယ်လို့မြမဆက်ဆောင်တွေကိုပံ့ပိုးကူညီရေးအတွက်အဓိကတောင်းအယူနေတဲ့မန်နန်းကပြောပါတယ
်အမားတို့ဒီဩစတြေးလျနဲ့ဒီပြည်နယ်နဲ့တိုင်းမှာရှိတဲ့ပြည်နယ်နဲ့တိုင်းတွေအကုန်လုံးကလည်းစ조사ပြီးတော့ပဲလုပ်ပေးနေကြတာလေဒီတို့အဖွဲ့တွေဆိုရင်ဘယ်လိုပြောမလဲအမားတို့တတ်နိုင်သလောက်ပေါ့နော်ဩစတြေးလျဂါဗာမန့်ကိုပြန်ချပေးပြီးတော့အများရန်တို့ရဲ့ဒီဟိုကလူကြီးတွေနဲ့တွားတွေ့ပြီးရင်ပြောပြီးကြလို့ရှိရင်ဒီမှာပိုတက်တွေလို့အများရန်ဩစတြေးလျဂါဗာမန့်ကိုဖိအားတွေအများရန်ပေးလို့လေအဲ့လိုမျိုးဖြစ်လာတယ်လို့တော့အမားတို့ကတော့
မြန်မာနိုင်ငံဆိုင်ရာဩစတြေးလျတာမတ်ကြီး Andrea Faulkner ကအခုနှစ် April လထဲမှာသူ့ရဲ့တာဝန်တက်တန်ပြီးဆုံးပါတယ်။ဒါကြောင့်မို့တာမတ်ကြီးနေရာကိုအစားထိုးဖို့အတွက်ကုန်သွယ်ရေးနဲ့နိုင်ငံရေးဌာန Defect ရဲ့အကြီးအကဲအရှိတူကိုခန့်ဖို့ဩစတြေးလျနိုင်ငံကရာထားတာပါ။ဒါပေမဲ့မြန်မာစစ်ကောင်စီရဲ့အသိအမှတ်ပြုတာကိုခံယူမှာမဟုတ်ဘဲနဲ့တန်ယုံတာဝန်ခံဖြစ်နေပဲလုပ်ငန်းတွေကိုလုဆောင်သွားဖို့ရှိနေတယ်လို့ဩစတြေးလျခြေစိုက် ABC သတင်းဌာနကရေးပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံရေးဌာနကတော့တရားဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အလားတူလိုပဲဗြိတိန်ကလည်းမြန်မာနဲ့တန်ဆက်တွေကြီးမှာတန်မတ်ကြီးအစားတန်ယုံတောင်ငံဖြစ်နေ short ချလိုက်တာတွေ့ရပါတယ်ဗြိတိန်နိုင်ငံရဲ့ဌာနကတန်ဆင် short ချတယ်လို့တရားဝင်ထုတ်ပြန်တာမျိုးမရှိပေမဲ့2021ခုနှစ်မှာတန်မတ်ကြီးဖြစ်နေခန်းခါသူ Mr. Pete Bowers ကိုတန်ယုံတောင်ငံအဆင့်ဖြစ်နေဗြိတိန်နိုင်ငံရဲ့ဌာန website ပေါ်မှာဖော်ပြထားပါတယ်တ ူကမြန်မာနိုင်ငံဘက်ကအခုချိန်ထိကိုပြည်ဝင်ခွင့်မပေးသေးပါဘူးစစ်ကောင်စီနဲ့ဆက်ဆက်ရေးမှာအနောက်နိုင်ငံကြီးတွေဘက်ကအခုလိုတန်ဆင်လျှော့ချတာမျိုးဟာစစ်ကောင်စီအတွက်တော့နောက်ထပ်တန်တမာရေးရှုံးနိမ့်မှုတရဖြစ်တယ်လို့နိုင်ငံရေးလှလာသူဒေါက်တာမြေသိန်းကပြောပါတယ
်ရေပူရအဖင်ပြောတယ်ဆိုရင်တန်တမာရေးရတော့တော်တော်ထိနာနေတယ်အထိနာသွားပြီလို့ပြောလို့ရတယ်နောက်ဆုံးခုဖြစ်ခဲ့တဲ့ဒီကမ္ဘာ့အင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ကဥဆောင်ပြီးတော့ဒီအင်ဖြူရောမှာမက်ဆီမောင်ကိုလက်ခံတွေ့ဆုံနေဆိုတဲ့ကိစ္စကဒီစကားဆရဲ့လက်ရှိအခြေအနေကတော့ဖြစ်ရင်ပြမပြောင်းမြောက်မိတ်ဖက်နိုင်ငံနေနဲ့ဆက်ဆံရေးအဖြစ်တော့တတမကြီးရကတော့ကြာဆုံးသွားပြီလို့ရေပူရပြောလို့ရပါတယ်
။ဩစတြေးလျဆူရနဲ့လွှတ်တော်တွေမှာအနာသိန်းစစ်ကောင်စီကိုအရေးယူဖို့ဩစတြေးလျရောက်မြန်မာတိုင်ဝမ်တွေကလှုံ့ဆော်တိုက်တွန်းနေပါတယ်။ဩစတြေးလျကိုရောက်နေတဲ့စစ်ကောင်စီမိသားစုဝင်တွေရဲ့ပြည်ဝင်ခွင့်အချက်အလက်တွေကိုစစ်ဆေးပေးဖို့စစ်ကောင်စီနဲ့သူနဲ့ပတ်သက်သူတွေကိုစီးပွားရေးပိတ်ဆို့အရေးယူပေးဖို့တောင်းဆိုခဲ့ကြတာပါ။အကြံဉာဏ်ပေးမယ့်ဩစတြေးလျအာဆီယံစီးပွားရေးဖိုရမ်မှာလည်းဩစတြေးလျဆိုင်ရာစစ်ကောင်စီရဲ့မြန်မာတမတ်ကြီးဦးတောင်အောင်ညွတ်တယောက်ခွင့်မရခဲ့ပါဘူး။ဒါလို့တယောက်ခွင့်မရဖို့အတွက်လည်းဩစတြေးလျနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့မြန်မာရေးလှုပ်ရှားသူတွေကဖိအားပေးခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ
။ကုသမြေဦးပါရှင်အင်္ဂါညချမ်းဗီဒီယိုမြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ပညာရေးစီဒီအန်ဝန်ထမ်းတွေအလုပ်ပြန်ဝင်ဖို့စစ်ကောင်စီကကန့်လန့်လိုက်တာကိုကြီးကြရအောင်ပါ။စစ်ကောင်စီကအကြောင်းတွေပြန်ဖို့ဒီပြန်ဖွင့်ဖို့ပြင်ဆင်နေတယ်လို့ပဲဆရာနာတိန်ချိန်အကျမ်းမဖက်တဲ့အာနာဖီဆန်ရေးလုတ်ခဲ့ကြတဲ့ CDN ပညာရေးဝန်ထမ်းတွေတာဝန်ပြန်လဲထမ်းဆောင်ကြဖို့လည်းတိုက်တွန်းနေပါတယ်။တာဝန်ပြန်ပြီးထမ်းဆောင်မဲ့ CDN ဝန်ထမ်းတွေရဲ့ပြက်ကွက်ခဲ့တဲ့ကာလတွေကိုလစာမဲ့ခွင့်ပြစ်သတ်မှတ်ပေးမှဖြစ်ပြီးတော့ကြီးကြီးမားမားရာဇဝတ်ကျူးလွန်တာတွေမရှိရင်တာဝန်ပြန်ပြီးထမ်းဆောင်နိုင်တယ်လို့လည်းကန့်လန့်ထားပါတယ်။ဒီအပေါ် CDN ပညာရေးဝန်ထမ်းတွေနဲ့အမြင်တွေနောက်ចောင်းတွေပြန်ဖွင့်မဲ့အရေးမိဘတွေရဲ့အမြင်တွေကိုစူးစီးမေးမြန်းထားတဲ့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင်
။လာမယ့်2022-2023ပညာသင်နှင့်တာဝန်ပြန်လည်ထမ်းဆောင်မှုအတွက်ဆရာနာသိမ်းထားတဲ့အချိန်မှာအကြမ်းမဖက်တဲ့အာဏာဖီဆန်ရေးလုပ်ခဲ့ကြတဲ့ CDN ပညာရေးဝန်ထမ်းတွေတာဝန်ပြန်ပြီးတော့ထမ်းဆောင်ကြဖို့ဒီကနေ့ရက်စွဲနဲ့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြခဲ့ပါတယ်။ဒီလိုမျိုးဖိတ်ခေါ်ခဲ့တဲ့အပေါ် CDN ပညာရေးဝန်ထမ်းတဦးလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကဆရာတဦးကတော့သူ့သဘောထားကိုအခုလို VOA ကိုပြောပါတယ်။
တော်တော့ကကျွန်တော်တို့ကအစကတည်းကဒီအဆိုးရလုံးမှာမတတ်မှတ်ခဲ့တာ哦မတတ်မှတ်ခဲ့လို့လဲကျွန်တော်တို့ကဒီစီပြံလုပ်ခဲ့တာလေအဲ့တော့သူတို့ပြန်ခေါ်ချင်းပြန်ခေါ်တဲ့အစားဘယ်လောက်ထုတ်ထုတ်ကျွန်တော်တို့ကဟိုပြန်ဝင်ဖို့ကအကြောင်းမရှိပါဘူးဘာလို့လဲဆိုကျွန်တော်ကဖောင်ပြစ်ခဲ့ပြီးတာဥစ္စာ
စစ်ကောင်စီကဖိတ်ခေါ်ထားတဲ့ကြေညာချက်အရာတာဝန်ပြန်ပြီးတော့ထမ်းဆောင်မဲ့ CDN ဝန်ထမ်းတွေရဲ့ပြက်ကွက်ခဲ့တဲ့ကာလတွေအတွက်လစာမဲ့ခွင့်ဖြစ်တတ်မှတ်မှာဖြစ်တယ်လို့ဆိုထားပါတယ်ကြီးလေတဲ့ရာဇဝတ်မှုကျူးလွန်ထားတဲ့သူတွေကလွဲပြီးတာဝန်ပြန်လည်ထမ်းဆောင်နိုင်မှာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြပါရှိပါတယ်။တာဝန်ပြန်လည်ထမ်းဆောင်လို့တဲ့အခြေခံပညာဝန်ထမ်းတွေအနေနဲ့သူတို့နောက်ဆုံးတာဝန်ထမ်းဆောင်ခဲ့တဲ့စာတင်ကြောင်းပညာရေးမှုရုံးစားတဲ့နေရာတွေမှာအယူခံလွှာတင်သွင်းရမယ်လို့စစ်ကောင်စီကဆိုပါတယ်။စစ်ကောင်စီဘက်ကပြီးခဲ့တဲ့စာတင်နှစ်လကနေစပြီးစာတင်ကျောင်းတွေပြန်ဖွင့်ဖို့ကြိုးစားခဲ့ပါတယ်။အဲ့ဒီမှာလက်ရှိပညာရေးစနစ်ကိုနားလည်တက်ကြွသူတော်တော်များများမရှိတာကြောင့်ကျောင်းဆရာဆရာမလိုအပ်ချက်တွေဖြစ်ခဲ့ပါတယ်။စစ်ကောင်စီဟာပုံမှန်အခြေအနေတွေပြန်ဖြစ်လာဖို့ဖြစ်တဲ့နည်းနဲ့စာတင်ကျောင်းတွေကိုပြန်ပြီးတော့ဖွင့်နေတာလို့ဆရာဆရာမများတက်မကဆရာကသုံးသပ်ပါတယ်။အဖမ်းစီတချို့ပါရှိလာလို့စီဒီအန်လုပ်တဲ့ဝန်ထမ်းတော်တော်များများလည်းနေရက်ကနေတိတ်ဆောင်ခဲ့ကြရပါတယ်။စစ်ကောင်စီဘက်ကစာတင်ကျောင်းတွေပြန်ဖွင့်ဖို့လုပ်တဲ့အခါမှာတော့စစ်ကောင်စီကဖွင့်တဲ့ကျောင်းတွေကိုမတက်ဖဲအာဏာဖီဆန်ကြဖို့တက်ကြွလှုံ့ရှားသူတွေကလှုံ့ဆော်ခဲ့ပါတယ်။ဒါကြောင့်ကျောင်းပြန်မပို့ဖို့ဆုံးဖြတ်ခဲ့တဲ့မိဘတချို့လည်းရှိပါတယ်။စစ်ကောင်စီကလုပ်တဲ့ပညာရေးစနစ်ကိုမယုံကြည်လို့ပါလို့မော်လမြိုင်မြို့ကကျောင်းသားမိဘတဦးကပြောပါတယ်
။မထားဘူး။သူတို့ပေးတဲ့ပညာရေးစနစ်ကိုအလိုမရှိဘူး။ဘလို့မအောင်လက်ခံနိုင်မှာမရှိလို့ကြားမထားနေုံကြီးတက်ရမယ်လို့ခြေကလှုပ်သွားတယ်မနစ်တုံးကပညာသင်ချက်မှာလှုပ်သွားတဲ့ဟာကိုဒီကင်းအဖြစ်အယုံကြီးမရှိဘူးသူတို့မဖွင့်ရမယ့်အချိန်မှာတော့လုံလောက်တဲ့စာသင်ချက်မရှိတဲ့အချိန်မှာသူတို့တတ်တုပ်ရိုက်ပြီးတော့စီစဉ်ပြီးတော့ဖွင့်သွားတယ်ဖွင့်သွားပြီးတော့အတန်းတင်းပေးလိုက်တယ်အဲ့ဒီဟာကိုဒီကင်းအဖြစ်ဒါဟာပညာအစ်စ်အမှန်တက်မြောက်လိမ့်မယ်လို့မယုံကြည်ဘူးပေါ့နော်အဓိကက
ကျောင်းမထားတဲ့အာနာဖီဆန်ရေးမှာပါဝင်လို့ပင်မဲ့ကလေးပညာရေးအတွက်စိတ်ပူပန်ရသူတွေလည်းရှိနေပါတယ်။ကလေးပညာရေးအတွက်အွန်လိုင်းကနေကျောင်းတက်နိုင်အောင်စီစဉ်ဖို့ခက်ခဲလို့ကျောင်းထဖို့ပြင်ဆင်နေရတဲ့မိဘတွေလည်းရှိပါတယ်။မော်လမြိုင်မြို့ကနောက်ထပ်ကျောင်းသားမိဘတဦးကတော့ကလေးတွေအိမ်မှာနေပြီးဂိမ်းဆော့နေတာမျိုးပဲမဖြစ်အောင်သူ့အနေနဲ့ကလေးတွေကိုကျောင်းထားမယ်လို့ဆိုပါတယ်။
ဟိုတောင်းမတောက်ဆိုခလေးရံပြီးရောမယ်ပြီးရောမယ်ဆိုတာလေဟိုအခုကတော့ခလေးရံဟိုဦးဇေလေးတွေပဲနော်73ဟို73နဲ့ဆက်နေမယ်ဆိုရယ်နော်ကျွန်တော်ရဲ့ဒါကတွေကခလေးတွေကဒီဂိမ်းမှာပဲဆွဲနေတော့ခလေးတွေဟိုတောင်းမတောက်ဟိုပညာမသင်ကြားရတာကြတော့ပြီးရောမှာဆိုလို့ဒီတောင်းထားတာပေါ့နော်နောက်တစ်ခုကအချို့တောင်းသားမိသားတွေဆိုပေါ့နော်ဒီ9တန်း8တန်း9တန်း10တန်းရောတောင်းသားမိသားတွေဆိုဟိုတောင်းထားတဲ့လေလို့မြင်တယ်ပေါ့နော်ဒါလိုလဲဆိုတော့ဒီစီဝါတွေအရန်ပေါ်နေဒီကွာလက်ထပ်မှာနော်ထက်တော့ဆိုတော့ဆက်နေလို့ပြောရအောင်အဲ့တော့ဒီနေ့ကိုကြောင်းပါတော့နော်ဒီစီဝါကဒီဒီကိုသက်ပါကိုဝင်ရဝယ်တော့တောက်မရအောင်ပဲဒီစီဝါတောက်ရမလို့တစ်ထောင်နဲ့၅ထောင်နဲ့အဲ့ဒါအစားရှိတယ်ကလေးတွေဒီတိုင်းဒီကြောင်းမထားပဲဖြစ်တာဒီဒီစီဝါနဲ့တို့ဒီလောင်းကားနဲ့လေးကြောက်သွားတယ်
ဆရာဆရာမများတမကကနေပြုစုတဲ့စီရင်အရာဆိုရင်တော့ပညာရေးခန္ဓာမှာစစ်ကောင်စီအောက်ကအလုံးမလုံလို့တဲ့စီရီယံဝန်ထမ်းကတသိန်းခွဲနီးပါးရှိတယ်လို့သိရပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါ။မကြာခင်မှာတော့မူဆယ်မျိုးပေါ်ရာဇဝင်းမှုတွေထူပြောလာတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်။အခုတော့ချင်းပြည်နယ်ကအခြေအနေကိုပြောပြမှာပါ။ချင်းပြည်နယ်ဟာခမြို့ကနေသခိုင်းတိုင်းကလေးမြို့အကြားလမ်းလျှောတလျှောက်ကျေးရွာအများပြားမြို့ရှုဖျက်ဆီးခံရတယ်လို့ဒေသခံအကူအညီပေးနေတဲ့အဖွဲ့တွေက VOA ကိုပြောပါတယ်။ဒါအပြင်ဒေသခံကျေးရွာသား800ခန့်လောက်ဟာတောတောင်တွေထဲမှာတိမ်းရှောင်နေရပြီးတော့အဲ့ဒီထဲမှာကလေးငယ်100နီးပါးဟာမတန့်ရှင်းတဲ့ရေတွေတောက်သုံးပြီးလို့ဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်နေတယ်လို့လည်းသိရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ချန်းကပြောပြမှာပါရှင
်။စစ်ကောင်စီတပ်တွေဟာချင်းပြည်နယ်ဟာခါဖလန်းမြို့နယ်ကနေကလေးမြို့ဘက်ကိုနယ်မြေရှင်းလင်းရေးခြိတက်လာတဲ့လမ်းတစ်လျှောက်ကျေးရွာတချို့ကိုမီးတင်ရှို့ခဲ့တယ်လို့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။
ကျွန်တော်တို့ဖလားမြို့နယ်ချင်းမာပဲအကုန်ရှိတာအခါကြီးကလေးကြားပေါ့ဖလားမြို့နယ်ချင်းမာရှိတဲ့ရွာကလေးရွာပေါ့33ငယ်ရှိတာဥပမာရမ်ချလိုရွာမှာဆိုရင်88ဖလားကြားရွာမှာဆိုရင်89အင်းပါတေးရွာမှာ88ဇောင်းလေး88တကွတ်တကွတ်လမ်းလေးမှာရှိတဲ့အင်းကြီးအဲ့ဒါရှိသွားတာ
မေလ2ရက်နေ့ကနေမေလ16ရက်နေ့အထိအခါမြို့ကနေကလေးမြို့ကိုစစ်ကောင်စီတပ်ကနေခြိတက်ရလမ်းတစ်လျှောက်ဖလန်းမြို့နယ်ကားလမ်းဘေးမှာရှိတဲ့ရန်ထလိုရွာတလန်းစာရွာပါတဲရွာဇောင်လဲရွာစတဲ့ရွာလေးရွာကအင်ဂျီ33လုံးကိုမီးရှို့ခဲ့တယ်လို့ပြောပါတယ်။ဒီရပိုင်းတွင်စစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့ CDF တွေကြားတိုက်ပွဲဖြစ်ပွားတာမရှိပေမဲ့ CDF အဖွဲ့တွေထောင်ထားတဲ့မိုင်းနီးမိတာချောင်းမြောင်းပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ချင်းမျိုးသားတပ်ဦး CNF ရဲ့ပြောခွင့်ရပူးထက်နေကတော့စစ်ကောင်စီတပ်တွေဟာရည်ရွယ်ချက်ရှိရှိခြေရွာတွေကိုဖျက်ဆီးနေတယ်လို့ပြောပါတယ
်။စစ်ကောင်စီကတိုက်ပွဲဖြစ်တဲ့နေရာခြေရွာရောက်တဲ့နေရာအတိုင်းကတော့ဒီတည်းအခုအင်တော်ကြီးရှိတာကတော့အနည်းရမ်းပါပဲပေါ့နော်။ကျွန်တော်တို့ဒီပြရတာကတော့အဲ့ဒီလိုကြီးရှိတာကဒီတည်းကမရှိတဲ့ဘူးခပြေကုန်ကြပြီ။အဲ့ဒီလိုကြီးရှိတာကကျက်ဆင်းသွားတဲ့ကလေးတပ်ကအလောင်းကြီးကိုဒီလဲခဲ့ပြီးတော့တခါလဲရင်းရှိတာတွေသူတို့လောက်တာပေါ့အဲ့ဒီပုံစံမျိုးတွေသူတို့ကရင်းရှိတာကိုတွေ့ရတာပေါ့နော
်ကျေးရွာတွေနီးရှို့ခံရလို့ထွက်ပြေးနေရတဲ့ရွာသား800လောက်ဟာတောတောင်တွေနဲ့တိမ်းရှောင်နေရဆဲပဲလို့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်နီးရှို့ခံရတဲ့နေရာမရှိတော့တဲ့ဤသားစုတွေတော့အိမ်မပြန်ရဲကြသေးဘူးသူတို့တော့ခဲပါတဲ့ရှိနေတော့ပါတဲ့ဇောင်လေးရွာပေါ့လေရောင်းလေးမှာကြာတော့လေးရပါတော့ပြည့်ကြတော့တချို့ပြန်ပြန်နေကြပြီးတော့လောလောဆယ်တော့800ဝန်းကျင်လောက်တော့တော့ထဲမှာရှိနေမှာ
ဒီစစ်ဆောင်ရွာသားတွေတဲကဇောင်းလဲရွာကစစ်ဘေးရှောင်တရားနီးပါးဟာတောတောင်နေတဲမှာပိုးအောင်နေစေမှာမတန့်ရှင်းတဲ့ရေတောက်မိလို့ဝမ်းပြက်ဝမ်းလျှော်ရောဂါဖြစ်နေတယ်လို့သူကဆက်ပြောပါတယ်
ဒီလိုပဲအဲ့ဒီရောင်လေးရွာမှာကြတော့ကလေးတတော်များများကမပြတ်ဝန်းရှော့ဖြစ်တာသူတို့ကဦးရတောင်ရမှာဒီ30စု50စုဆက်တဲ့ဖြစ်နေတာဆိုတော့ဒီ400ထဲမှာ100ဝန်းကျင်လောက်တော့ဖြစ်တယ်ခဏခဏရတာပေါ့ပြတ်တာကဒီတန်းတောက်တော့နည်းနည်းတစ်ချဲတယ်လို့ပြောပါတယ်သူကမိုးဆပ်ကြပြီဆိုတော့စိတ်ဆန်းကြီးနေရာနည်းနည်းနောက်ကြည့်နေတာရှိတာပေါ့သူတို့ဒီချိန်မှာ UJ area တွေလည်းဒီရချရတာနည်းနည်းအဆက်ဆက်ရှိနေတယ်ပါဒီစိတ်တော့ဒါနဲ့ဖြစ်တယ်လို့ဆိုပါတယ်သူတို့ပြောပုံရတယ်ကုသမှုကတော့ဒီလိုပဲကျွန်တော်တို့ကဒီကနေသေးွားပြီးတူတယ်သူတို့တောင်ရထက်မှာဆက်ပြန်ခွဲဝင်နေကြတယ
်စေဘေးဒုက္ခတွေရဲ့စားတောက်ရေးနဲ့ကျန်းမာရေးကိစ္စတွေကိုတော့ဖလန်းမြို့နယ်စစ်ဆောင်အကူအညီပေးရေးအဖွဲ့တွေကအကူအညီပေးနေကြပါတယ် ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ချင်းမျိုးသားတပ်ဦး CNF အပါအဝင်ချင်းကာကွယ်ရေးတပ်ဖွဲ့ CDF ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတာပါ။တိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေဟာရွာနဲ့အလန်းဝေးတဲ့နေရာမှာယာယီစစ်ဘေးရှောင်စခန်းတွေလုထားကြပြီးတော့စီရေးလုရှားမှုတွေမြင်ရင်ဒေးလွတ်တဲ့အချိန်ထိပုန်းခိုနေရပါတယ်ခင်ဗျာ
။ကိုငင်းရမရှင်VOA မြန်မာပိုင်းကတင်ဆက်နေတဲ့အခုလိုသတင်းအစီအစဉ်တွေအပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။အခုတော့မူဆယ်မြို့ပေါ်မှာရာဇဝတ်မှုတွေထူပြောလာတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်အဓိကကုန်သွယ်ရေးစခန်းဖြစ်တဲ့မူဆယ်မြို့မှာဒီရက်ပိုင်းအတွင်းပစ်ခတ်တာတွေလူရက်တာတွေမကြာခဏဖြစ်နေပြီးတော့မူရည်ဆေးကြောင့်တိုက်စုံးမှုတွေလည်းမြင့်တက်နေပါတယ်။ဒီလိုဖြစ်ပွားလာတာဟာနယ်စပ်ဂိတ်ပိတ်လို့အလုတ်ကင်ခက်ခဲတာနဲ့လောင်းကစားဝိုင်းတွေလက်နက်ကင်ပြည်သူစစ်တွေနဲ့ဆက်ဆက်နေတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ။
နေဆက်မျိုးဖြစ်တဲ့မူဆယ်မှာပြစ်ခတ်တာ၊ဓမြတိုက်တာ၊ခိုးဆိုးလူရက်တာတွေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလလောက်ကစပြီးပုံမှန်မြင့်တက်လာခဲ့ရတာကအခုအချိန်ထိလည်းဆက်လက်ဖြစ်ပွားနေတာပါ။ဒီအပိုင်းတွင်းအခြေအနေကိုဒေသခံတူဦးက VOA ကိုအခုလိုပြောပြပါရစေ
။မနေ့ကည7:00နာရီဝန်းကျင်လောက်ပေါ့နော်။ဒီဆန်စော်ဘက်မှာဘယ်အဖွဲ့စီလဲတော့မသိဘူးပေါ့ဗျာ။အဲပြစ်ခတ်ကြတယ်လို့တော့အဲကြားတယ်။လူတယောက်ဖြစ်တယ်လို့တော့ပြောတာပဲ။ဒီလားရှင်လားတော့အဲမတိချာလေးပေါ့ချွေမျိုးတွေလည်းသူကဖုံးပိတ်ထားတော့ကျွန်တော်မေးရင်လည်းအဲမရလို့လေညွန်ခဲတဲ့နေ့ရက်နောက်ကတော့မောင်ဝင်းပန်လို့မောင်ဝင်းကကအဲနေ့တိုင်းမှာဒါလူတစ်ဖက်က၃ယောက်အဲရှေ့ငားနဲ့လာပြီးတော့မှဓမြတိုက်တာပေါ့အခုတော့အဲ့လိုအများချင်းဖြစ်လာတယ်ဗ
ျဓမြတိုက်တဲ့အဖွဲ့ဟာမိကန်တစ်တာငွေသား၅သိန်းကျော်နဲ့အင်ရှင်နစီကတယ်လီဖုန်းတွေကိုတင်ယူပြီးအပြန်မှာလမ်းမှာရင်မတော်တဆတိုက်ခတ်မှုဖြစ်ပြီးထွက်ပြေးသွားတာကြောင့်မိကန်တစ်တာတော့ပြန်လဲရရှိခဲ့ကြောင်းပြောပါတယ်။တခြားမူဆယ်မျိုးကတအူးကလည်းဒီလ၈ရက်နေ့ကတိတုစစ်တွေပစ်ခတ်တာကြောင့်ဆန်ကယ်ဆီလာတဲ့လူငယ်၃ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်
။ပြီးခဲ့တဲ့၈ရက်နေ့ကလည်း၈ရက်နေ့ကလည်းဖြစ်တယ်။အဲ့ဒါကဘာလို့မှမသိလိုက်ဘူး။သူတို့သားရေးစစ်တဲ့လား။သားတဲ့တိတုစစ်တွေကလည်းသူကထိုင်နေလူငယ်နဲ့နေသားလည်းလမ်းတားလိုက်တာကလေးတွေကလည်းပဲတိနေဗျာ။ဆန်ကယ်ဆီဖြတ်တော့ပစ်လိုက်တာသိရောလို့ပြောတယ်။
မူဆယ်မြို့ကလောင်းကစားရုံနေမှာလုံခြုံရေးယူထားတဲ့ပြည်သူ့စစ်အဖွဲ့တွေဟာအနည်းဆုံး20ကျော်အထက်ရှိနေကြောင်းပြောပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလည်းမင်္ဂလာမူဆယ်မှာဒေသခံတို့အုပ်ကိုရဲဝတ်စုံဝတ်ထားသူတွေကဓားတက်ခဲ့ကြောင်းရွှေပြည်မြေတင်းဌာနကဖော်ပြထားပါတယ်။ရှမ်းပြည်နယ်အခြေဆိုင်ရွှေပြည်မြေတင်းဌာနရဲ့အက်ဒီတာမိုင်းအနိုင်ကလက်ရှိဖြစ်ပေါ်နေတဲ့ပြစ်ခတ်တာတွေလူရက်တာတွေတိုးမြင့်လာတဲ့အပေါ်အခုလိုသုံးသပ်ပြောဆိုပါတယ်။
အမှုတဲ့ငရေအမောသွားနေပြီဖြစ်တယ်ပေါ့ဒီနောက်ပိုင်းမှာကျတော့တရုတ်နယ်ကကလည်းပြိတယ်လောက်ကင်တွေကလည်းမရှိတော့ဘူးအဲ့တော့ဒီနောက်သာဝိုင်းနေဆိုရင်လည်းဆယ်ချီပေါ့နော်ကျွန်တော်ပို့ပို့ခင်းကိုလောက်လာကြတာပူဆူးလာတယ်ဆိုတော့လူတွေကအလုံးလက်မဲ့ဖြစ်တဲ့အခါကျတော့အမှတေးပြီးလည်းတက်လို့မရတဲ့အခါကျတော့ဒီနောက်သာယုံမှာစပေါင်းစားရောက်ကြတယ်အမှရှုံးတဲ့အခါကျတော့အလွန်လမ်းကြီးကိုလိုက်လာကြတယ်သက်ဆန်ရှာဖို့ကျတော့လည်းတေးပြီးတက်ကိုပြန်တော့လို့မရတဲ့အခါကျတော့ဒါတမြတ်တမ်းမှုတွေပို့ပြီးဖြစ်လာတယ်ပေါ့အဲ့ကောဓမြတန်းမှုမှာတုံးနေတဲ့လက်နက်ပစ္စည်းတွေနဲ့ဒီတက်မောက်တွေနဲ့ဒါပြည်သူစစ်တွေလက်နက်ကန်ပေါင်းဆောင်ရေတော်တော်လှုပ်ရှားတဲ့နေမြေနဲ့ဖြစ်တဲ့အခါကျတော့ဒါလက်နက်ကိုအလွယ်တကူရတဲ့နေရာလေးဖြစ်တယ်ပေါ့နော်
။ဒါအပြင်မူဆယ်အပါဝင်ရှမ်းပြည်နယ်ဒေသအတော်များများမှာမူရည်စေဝါရောင်းဝယ်တာတွေတုံးဆွဲတာတွေလည်းမြင့်တက်လာနေကြောင်းပြောပါတယ်။ဧပြီလ20ရက်နေ့ကတော့မူဆယ်မြို့အတွင်းလူရတုံအုပ်ကိုပြည်သူစစ်ကလိုက်လံဖမ်းဆီးပစ်ခတ်တာမှာအသက်18နှစ်အရွယ်အမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ငွေလဲဆိုင်တွေမှာလူရက်တာဓမြတိုက်တာတွေမကြာခဏဖြစ်ခဲ့ပါတယ်။မူဆယ်မြို့မှာဖြစ်ပွားတဲ့ရာဇဝတ်မှုအတော်များများဟာလောင်းကစားရုံတွေ၊ကာရာအိုကေခန်းမတွေရှိရာ၊ကောက်မှုတုံ၊ဆွမ်ဆော၊မင်္ဂလာမူဆယ်ဘက်အချမ်းနဲ့စီမံကိန်းစုံလမ်းတစ်လျှောက်မှာအဖြစ်များနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ကိုယ်စော်ဝင်းလိုက်ပါရှင်။အင်္ဂါညပိုင်း VOA မြန်မာပိုင်းရဲ့အစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတင်ဆက်နေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေတကယ်ဘဝဇက်လန်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရယ်ပေးပို့ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါရယ်ရှင်အခုအင်္ဂါညချမ်းအတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ညင်ကွင်းကျန်မှတ်စုဆိုတဲ့အစီအစဉ်တစ်ခုနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီဟာကမ္ဘာတစ်လွှာခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့ယူကရိန်းအရေးစေနာဝန်ထမ်းဖြစ်အကူအညီပေးနေသူတွေရဲ့အခြေအနေကိုပြောပြမှာပါရှင်။ယူကရိန်းပေါ်ရုရှားကျူးကျော်တိုက်ခိုက်မှုဟာတတိယလာတဲ့ကိုဝင်ရောက်လာပြီးမဲ့စစ်ပွဲအဆုံးသတ်နိုင်မဲ့အလားအလာကတော့မရှိသေးပါဘူး။တစ်ချိန်တည်းမှာပဲယူကရိန်းကိုကာကွယ်ဖို့အမေရိကန်တချို့ဒီစစ်ပွဲတဲ့ပါဝင်တိုက်ခိုက်ဖို့စ조사နေကြပါတယ်အလားတူမြန်မာဒုက္ခသည်တွေအတွက်နှစ်ပေါင်းများစွာလူသားချင်းစာနာမှုအကူအညီပေးရေးဆောင်ရွက်နေသူတချို့လည်းယူကရိန်းကိုတွားရောက်အကူအညီပေးနေကြပါတယ်ဒီအကြောင်းကိုကျွန်မကစူးစီးတင်ပြမှာပ
ါ VOA သတင်းတော့ Nina Vishniva ရဲ့သတင်းပေးပို့ချက်မှာတော့ယူကရိန်းကိုထွက်ခွာဖို့ပြင်ဆင်နေတဲ့အမေရိကန်နိုင်ငံသားတချို့ကိုတွေ့ရပါတယ်ယူကရိန်းအာဏာပိုင်တွေအဆိုအရသူတို့နိုင်ငံမှာနိုင်ငံခြားသား2000ကျော်ဟာနိုင်ငံတကာနယ်မြေကာကွယ်ရေးတပ်မှပါဝင်နေပြီဖြစ်တယ်လို့ဆိုပါတယ်။အခုချိန်ထိယူကရိန်းသွားဖို့ရှောက်လွှာတင်ထားတဲ့အမေရိကန်နိုင်ငံသား6000ကျော်တဲက100ကျော်လောက်တော့အတည်ပြုပြီးဖြစ်ပါတယ်။အန်တိုနီကပွန်ကတော့ယူကရိန်းကိုကာကွယ်ဖို့ပူးပေါင်းပါဝင်နေတဲ့နိုင်ငံတကာနယ်မြေကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုငွေကြေးထောက်ပံ့ရေးဆိုင်ရာကြီးပညာကျွမ်းကျင်သူဖြစ်ပါတယ်။အခုသူဟာပိုလန်နိုင်ငံကိုအဖွဲ့ဝင်10ဦးနဲ့အတူရောက်ရှိနေတာပါ။သူရဲ့အတွေ့အကြုံကို VOE ကိုအခုလိုပြောပါတယ
် There was the time like I was a little bit
No ဆက်ဆံခြင်းမှာနည်းနည်းရှုပ်သွားတဲ့အချိန်နဲ့ကြုံခဲ့ရပါတယ်။ဘာကြောင့်လဲဆိုရင်စေနာဝင်ထဲမှာ10ယောက်ကနေ15ယောက်လောက်ပဲရှိမယ်လို့ထင်ခဲ့တာပါ။ဒါပေမဲ့ကျွန်တော်လေးရင်မောတက်ပြီးစင်းရင်ကြားထဲမှာ9နာရီလောက်ပဲရှိတဲ့အချိန်တွင်းရှောက်ထားတဲ့သူပေါင်းက150ထိရှိသွားပါတယ်
။ကပူးနဲ့အတူလိုက်ပါသွားတဲ့စေနာဝင်ထဲတွေဟာစာရွက်စာတမ်းနဲ့ထောက်ပံ့ပို့ဆောင်ရေးဆိုင်ရာကိစ္စရပ်တွေအတွက်ကူညီဆောင်ရွက်နေကြပါတယ်။ယူကရိန်းရေးမှာစေနာဝင်တဲ့အဖြစ်လုတ်ကင်နေသူတွေဟာအခကျင်းငွေပေးစရာမလိုဘူးလို့လည်းကပွန်ကဆိုပါတယ်။အဲ့ဒီအစားလက်နက်ပစ္စည်းတွေဝယ်ယူဖို့နဲ့တယ်ယူပို့ဆောင်ရေးဈေးတွေကိုကာမိစေဖို့အတွက်ပဲသူတို့ကိုငွေကြေးပံ့ပိုးရတာဖြစ်တယ်လို့သူကပြောပါတယ်။ဒါပြင်စေနာဝင်တဲ့တွေနဲ့အလားအလာရှိတဲ့စပွန်ဆာထောက်ပံ့သူတွေကြားညှိနှိုင်းဆောင်ရွက်ဖို့နိုင်ငံခြားစေနာဝင်တဲ့တွေအတွက်အထူးဝက်ဘ်ဆိုက်ကိုကပွန်ကဖန်တီးထားပါတယ်။စေနာဝန်ထမ်းတွေဟာလက်ရှိစစ်ဖက်ဆိုင်ရာတာဝန်တွေမရှိဘူးဆိုတာကိုလည်းသူ့အနေနဲ့သိကြအောင်လုပ်ရတာပါအခုတော့နိုင်ငံပေါင်း36နိုင်ငံကရှောက်လွှာတွေကိုလက်ခံရရှိထားပြီးအဲ့ဒီထဲမှာအမေရိကန်နဲ့ဥရောပနိုင်ငံတွေအပြင်ကိုလံဘီယာ၊ချီလီ၊တောင်ကိုရီးယား၊မော်ရိုကိုနဲ့နယူးဇီလန်တို့ပါဝင်ပါတယ်အမေရိကန်နိုင်ငံသားလက်သမားဆရာအန်ဒရူးဘန်နက်ကတော့ယူကရိန်းနိုင်ငံကိုသွားဖို့သူ့အလုပ်ချိန်တွေကြားထဲကပြင်ဆင်နေပါတယ်ရန်နေငယ်အတွင်ပိုလန်ကိုသွားတော့မှာဖြစ်ပြီးနေဆက်ကနေယူကရိန်းကိုမြေရောက်မှာဖြစ်ပါတယ်။ယူကရိန်းသမ္မတဇလန်စကီကိုသူ့အနေနဲ့အလွန်ပဲလေးစားမိကြောင်း VOE ကိုခုလိုပြောပါတယ်
။ President Zelensky is an amazing leader. He is
သမ္မတဇလန်စကီဟာအန်ဝါစီယာကောင်းပြီးတစ္ဆာရှိတဲ့ခေါင်းဆောင်လေးစားပွဲရာခေါင်းဆောင်ဖြစ်တယ်လို့ကမ္ဘာပေါ်မှာအရေးကြီးဆုံးသူပဲဖြစ်ပါတယ်။
ဖေဖော်ဝါရီလကုန်ပိုင်းလောက်ကယူကရိန်းပေါ်ရုရှားကျူးကျော်စစ်စတင်ပြီးတဲ့နောက်မက်ရှလာလောက်မှာယူကရိန်းနိုင်ငံကိုတွားရောက်ခဲ့တဲ့မြန်မာပြည်တွင်းစီရေးပဋိပက္ခဒေသတွေမှာလူသားချင်းစာနာမှုအကူအညီပေးနေတဲ့ Partners Relief and Development ဥက္ကဋ္ဌဟောင်းစတီဗ်ကာမနာကို VOE က Zoom နဲ့ဆက်သွယ်မေးမြန်းရမှာယူကရိန်းသမ္မတနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ
် Zelensky has stood up and owned
ဇလန်စကီအနေနဲ့ခေါင်းဆောင်မှုအခန်းကဏ္ဍကနေတကယ့်ကိုကြမ်းကြမ်းခံပြီးရပ်တည်ခဲ့ပါတယ်။နောက်ပြီးယူကရိန်းကနေထွက်ပြေးတာမျိုးမလုပ်ဘဲအကြမ်းဖက်တိုက်ခိုက်မှုတွေကိုပြည်သူတွေနဲ့အတူရင်ဆိုင်ပြီးကီးမြို့တော်ကနေဦးဆောင်နေတာပါ
။ဒါ့အပြင်ရုရှားသမ္မတပူတင်နဲ့မြန်မာစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့မှရှိနေတဲ့တူညီတဲ့အချက်တွေကိုလည်းသူကအခုလိုထောက်ပြပါတယ်
။ I would say very similar. Min Aung Hlaing is one in a succession of
အလွန်တူတာတွေရှိတယ်လို့ပြောရမှာပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံကအာဏာရှင်အဆက်ဆက်ရဲ့နောက်ဆုံးဆက်ခံသူဖြစ်ပါတယ်သူ့ရဲ့အာဒီတာကအာဏာကိုအကျွမ်းမဲ့ထိန်းချုပ်ဖို့အရင်းမြစ်တွေကိုထိန်းချုပ်ဖို့မြန်မာပြည်သူတွေကိုလွှမ်းမိုးချုပ်ကိုင်ဖို့နဲ့သူလိုချင်တဲ့အရာတွေကိုရဖို့အကြမ်းဖက်ချိန်မှုန်းတဲ့နီးလန်းကိုအသုံးပြုတာဟာ အခုကျွန်တော်တို့မြင်နေရတဲ့ယူကရိန်းကိုဗလာဒီမီယာပူတင်ကျူးကျော်အကြမ်းဖက်နေတဲ့လောက်ရံနဲ့အတူတူပါပဲ။နောက်ထပ်တူညီတာကတော့သူတို့အသုံးပြုတဲ့လက်နက်တွေပါပဲ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပူတင်တို့ဟာကုန်သွယ်မှုမိန့်ဖက်တွေလည်းဖြစ်ပါတယ်။နောက်ပြီးမြန်မာနိုင်ငံကတိုင်းသာဒေသတွေမှာဖြစ်ပွားနေတဲ့လေကြောင်းတိုက်ခိုက်မှုအများအပြားမှာသုံးတဲ့ရဟတ်ရင်တွေလက်နက်တွေဟာလည်းရုရှားလုပ်တွေပဲဖြစ်ပါတယ်။ဒီကောင်းဆောင်နှစ်ဦးမှာစိတ်ကြီးဝင်မှုတွေရှိနေပြီးကိုကျိုးကိုပဲကြီးတဲ့စိတ်သူတို့လိုချင်တဲ့အရာတွေကိုရဖို့အကြမ်းဖက်မှုကိုအသုံးပြုလိုတဲ့ဆန္ဒသူတို့ကိုစန့်ကျင်တဲ့သူတွေအပေါ်လက်နက်နဲ့တိုက်ခိုက်ချိန်မုန်းလို့စိတ်စရာတွေမှာတူညီပါတယ
်။လက်ရှိယူကရိန်းစစ်ဘေးဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေဆောင်ရွက်နေပြီးမဲ့အာဏာသိမ်းနောက်ဆက်တွဲပဋိပက္ခတွေကြီးထွားနေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့လည်းသူကအခုလိုပြောပါတယ်
။ The people of Myanmar are some of the strongest people I know and my life has been dramatically impacted.
မြန်မာပြည်ကလူတွေဟာကျွန်တော်သိသမျှထဲမှာစိတ်ဓာတ်အခိုင်အမာဆုံးသူတွေပါ။သူတို့ရဲ့ရဲစွမ်းတက်သည့်ဇွဲရှိမှုအကြမ်းဖက်မှုတွေကြီးကြီးမားမားရင်ဆိုင်နေရတာတောင်စိတ်ဓာတ်မကျပဲအကောင်းမြင်ဝါဒနဲ့မဆုံးမနစ်ကြိုးစားမှုတွေဟာကျွန်တော်ရဲ့ဘဝကိုတိတိတသားတက်ရောက်မှုတွေရှိခဲ့ပါတယ်။ဒါကြောင့်မြန်မာပြည်သူတွေအနေနဲ့ဆက်လက်ခုခံဖို့ပန်းတိုင်ကိုဆွဆွမြဲမြဲစုပ်ကင်ထားဖို့မျှော်လင့်ချက်ထားဖို့ဂုံတိတ်ခါကိုထိမ့်သိမ်းထားဖို့ပုံမကောင်းမွန်တဲ့ကဘာတစ်ခုကိုတိဆောက်ဖို့ဆက်လက်ပြီးအချင်းချင်းပံ့ပိုးကူညီကြပါလို့ကျွန်တော်ပြောကြားလိုပါတယ်။ယူကရိန်းပြည်သူတွေနဲ့တခြားကျွန်တော်တို့အလုံးလုံးနေတဲ့နိုင်ငံတွေကပြည်သူတွေကိုလည်းဒီအတိုင်းပဲကျွန်တော်အားပေးစကားပြောချင်ပါတယ်
။ဖေဖော်ဝါရီလ24ရက်နေ့ကလေးကစတင်ခဲ့တဲ့ရုရှားတိုက်ခိုက်မှုကိုကြမ်းကြမ်းခံခုခံနေတဲ့ယူကရိန်းနိုင်ငံကိုစတီးဗ်ဂါမနာလိုလူသားချင်းစာနာမှုဆိုင်ရာစေနာဝန်ထမ်းတွေအပြင်စစ်ရေးတိုက်ခိုက်မှုတွေမှာပါကူညီမဲ့American လက်သမားဆရာ Bennett လို့စေနာဝန်ထမ်းတွေကတော့အနာဂတ်စစ်တမ်းကနေယူကရိန်းနိုင်ငံပြန်လည်ထူထောင်မဲ့အချိန်မှာလေထိထိရောက်ရောက်ကူညီနိုင်ဖို့မျှော်လင့်နေကြပါတယ်ရှင်။အင်္ဂါညချမ်း VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါ။နိုင်ငံတကာသဘောတူညီချက်တွေနဲ့စ조사ဟန်တာနေကြတဲ့ကမ္ဘာကြီးပူနွေးတဲ့အပိုင်းကိုရောက်ဖို့တဖြည်းဖြည်းချိကပ်လာနေပါတယ်။လာမယ့်9နှစ်အတွင်းအဲ့ဒီကမ္ဘာကြီးပူနွေးတဲ့ဆိုတဲ့စိုးရိမ်အမှတ်ကိုရောက်ဖို့90ရာခိုင်နှုန်းအခွင့်အရေးရှိနေတယ်လို့လည်းကမ္ဘာလုံးဆိုင်ရာမုလေဝသပညာရှင်များအဖွဲ့ကပြောပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။တောင်အစကိုင်းမှာပူချိန်တွေမြင့်တက်နေတာတဲမွန်နိုင်နေကန္နာရဖြစ်ပေါ်မှုစတဲ့ရာသီဥတုဆိုးဝါးမှုတွေဟာအရင်လိုကြုံတော့ကြုံခဲဖြစ်စင်နေမဟုတ်တော့ပါဘူး။ကမ္ဘာမိုးသလပညာရှင်များအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာသာမှန်ခဲ့ရင်နိုင်ငံတကာသဘောတူညီချက်တွေနဲ့စ조사ဟန်တာနေတဲ့ကမ္ဘာကြီးပုံနွေးတဲ့အပိုင်းကိုရောက်ရှိဖို့တဖြည်းဖြည်းနှိကပ်လာနေပါလေ။ကမ္ဘာကြီးအနေနဲ့အပူဆုံးအနေအထားကို2026ခုနှစ်လောက်မှာကြုံတွေ့ရဖို့63ရာခိုင်နှုန်းဖြစ်နိုင်ခြေရှိတယ်လို့နိုင်ငံတကာမိုးသလပညာရှင်များအဖွဲ့ကသုတေသနပြုထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါလေ။လာမယ့်9နှစ်စာအတွက်ကြိုတင်ခမန်းချက်ကိုဒီသုတေသနထဲမှာဖော်ပြထားလာမှာတော့လက်ရှိအချိန်ကနေ2026ခုနှစ်အကြာ9နှစ်တာကာလအတွင်းအပူဆုံးအခြေအနေကိုကြုံတွေ့ရဖို့63ရာခိုင်နှုန်းဖြစ်နိုင်ခြေရှိတယ်လို့ဆိုပါတယ်လူသားတွေရဲ့လှုပ်ဆောင်မှုကြောင့်ဥရုယာတီပြောင်းလဲမှုတွေဆက်လက်ဖြစ်ပေါ်နေတာကြောင့်ကမ္ဘာကြီးဟာဆက်မှုခေတ်မရောက်ခင်1800ခုနှစ်ကာလတွေတဲ့လက်ရှိနဲ့2026ခုနှစ်ကြာ1.5 degree celsius နှစ်စဉ်ပူနွေးလာမယ်လို့ဆိုပါရယ်အခုလိုရာသီဥတုပူနွေးလာတာဟာဖလုံအိမ်ဓာတ်ငွေတွေမြေပေါင်းများစွာထုတ်လာတဲ့အတွက်ဖြစ်တယ်လို့ကမ္ဘာမိုးစလပညာရှင်များအဖွဲ့ကရာသီဥတုဌာနအညွှန်ကြားရေးမှူးဒေါက်တာ max delay ကပြောပါရယ
် the climate change system doesn't change literally overnight
ရာသီဥတုဆိုတာကနေချင်းညာချင်းပြောင်းလဲသွားတာမျိုးမဟုတ်ပါဘူးသူက degree အလိုက်ပဲပြောင်းလဲတာပါပါရီသဘောတူညီချက်အရကမ္ဘာအပူချိန်ကိုစမုခိမတိုင်ခင်ကထက် 1.5 ဒီဂရီထက်ပိုမသွားအောင်ထိန်းထားရေးဆိုတဲ့ကန့်သတ်ချက်ကိုရောက်လို့နှီးနေပါပြီ။ဒါကဘာကိုပြလဲဆိုတော့ကျွန်တော်တို့ဟာအပူချိန်အမြင့်ပိုင်းညီမြချင်းဘက်ကိုအစာပြိုးချင်းကပ်လာနေပြီးဖလုံဝင်တန်းခွေထုတ်လို့မှုလဲများတဲ့ဘက်ကိုပြောင်းလဲဖြစ်ပေါ်လာနေတယ်ဆိုတာကိုဥတီသွားနေပါတယ်
။အဲ့ဒီ 1.5 ဒီဂရီဆယ်ဆီယပ်ဆိုတဲ့သတ်မှတ်ချက်ဟာဥရုယာတီပြောင်းလဲမှုဆန်ရဆွေးနွေးညီနဲမှုတွေမှာစိုးရတဲ့ဘက်ကိုမပြောင်းငယ်နောက်ဆုံးရှိတဲ့အပူချိန်အဖြစ်သတ်မှတ်ထားကြတာပါ။အရင်ကဥရယာတိပြောင်းလဲမှုဖြစ်စဉ်တွေကိုကြည့်မယ်ဆိုရင်ဒီသုတေသနရဲ့တွေ့ရှိချက်ဟာအံ့ဩစရာမရှိပါဘူးလို့ဒေါက်တာဒီလေးကဆက်ပြောပါတယ
်။ previous decade and the trend continues to be upwards
ဆယ်စုနှစ်တခုတိုင်းကအရင်ဆယ်စုနှစ်တွေထက်ပိုပိုပြီးတော့ပူလာနေပါတယ်။
ဒီတော့ဒီပုံစံတိုင်းရှိကိုဆက်တက်သွားမယ်ဆိုရင်တတ်မှတ်ထားတဲ့20.5ဒီဂရီမြင့်တက်တယ်ဆိုတဲ့အဆင့်ကိုတစ်ချိန်ချိန်မှာရောက်လာမှာပါ။လာမယ့်9နှစ်အတွင်းလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်။အဆုံးသက်မှာတော့နှစ်တိုင်းမှာ10.5ဒီဂရီအထက်မှာရှိနေနိုင်ပါတယ်။နှစ်တိုင်းဟာအရင်နှစ်ကထက်10.5ဒီဂရီတိုးတိုးသွားတယ်လို့တော့မဆိုလိုပါဘူး
။လောင်စာဆီကထွက်တဲ့ဖလုံအိမ်တန်းငွေဟာကဘာကြီးပူနွေးမှုကိုအခြေမြင့်ဖြစ်ပေါ်စေပါတယ်။အယ်နီညိုလာနီညာနဲ့တခြားသဘာဝအလျောက်မိုးလေဝသဖြစ်ပေါ်မှုတွေဟာအဲ့ဒီအခြေမြင့်ဖြစ်စဉ်တွေမှာပြင်းထန်တဲ့နှုန်းအတက်အကျဖြစ်နေတယ်လို့ဆိုပါတယ်။ရာသီဥတုပေါ်အခုလိုကြိုတင်ခံမှန်းချက်တွေထုတ်ပြန်တာဟာနှစ်စဉ်ဥတုရာသီပြောင်းလဲမှုနဲ့ရေရှည်မှာဖြစ်လာနိုင်ခြေရှိတာတွေကိုနောက်ဆုံးမှကွန်ပျူတာနည်းပညာတွေနဲ့တွက်ချက်ခံမှန်းတာဖြစ်တဲ့အတွက်ဒါဟာအရေးပါတဲ့လုပ်ငန်းစဉ်ဖြစ်ပါတယ်။2018ခုနှစ်မှာထုတ်ပြန်တဲ့ကုလသမဂ္ဂသိပ္ပံဆိုင်ရာအစီရင်ခံစာအရကမ္ဘာအပူချိန် 1.5 ဒီဂရီတက်ကျော်သွားခဲ့ရင်လူသားတွေအတွက်ကြီးမားတဲ့တက်ရောက်မှုတွေဖြစ်ပေါ်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါနှစ်တာကြိုတင်ခန့်မှန်းချက်အရလာနီညာဟာအခုနှစ်ကုန်ပိုင်းဒါမှမဟုတ်2023ခုနှစ်ထဲမှာအဆုံးတက်လိမ့်မယ်လို့ဆိုပါတယ်။ဒေသလိုက်ကြောင်းလဲမှုတွေကိုကြည့်မယ်ဆိုရင်တော့မြောက်ဝင်ရိုးစွန်းရဲ့ဆောင်းရာသီအပူချိန်ဟာကမ္ဘာအပူချိန်တက်3ဆမြင့်တက်နိုင်ခြေရှိတယ်လို့ဒေါက်တာဒီလေးကပြောပါတယ်။
Arctic area temperatures are likely to be 3 times.
ရောင်ဝင်ရိုးစွန်းရဲ့အပူချိန်ဟာကမ္ဘာမြောက်ဖက်ခြမ်းဆောင်းရာသီအတွက်လာမယ့်9နှစ်ကာလအတွင်းကမ္ဘာအပူချိန်ထက်3ဆမြင့်နိုင်ပါတယ်။ဥပမာအဖြစ်အဲ့ဒီလိုအပြောင်းလဲကနေ Greenland ကရေခဲတောင်တွေရေပျော်ပြီးပင်လယ်ရေမျက်နှာပြင်မြင့်တက်လာတာလို့ကမ္ဘာလုံးဆိုင်ရာဥတုရာသီပေါ်ပြောင်းလဲမှုတွေဖြစ်လာနိုင်ပါတယ်။ဒါကြောင့်ဒီအစီရင်ခံစာကအစီရင်ခံစာတက်တက်ကြီးမဟုတ်သလိုအကြောင်းအရာတစ်ခုရဲ့အတွက်လည်းမဟုတ်ပါဘူး။တကပါလုံးပေါ်တည်ရောက်မှုရှိမဲ့ပြောင်းလဲမှုတွေဖြစ်နိုင်ပါတယ
်။အမေရိကတိုင်အနောက်တောင်ပိုင်းနဲ့ဥရောပတိုင်အနောက်တောင်ပိုင်းဒေသတွေမှာပုံမှန်နဲ့6တွေ့တဲ့ရာသီဥတုတွေဖြစ်ပေါ်နိုင်ပြီးဘာကီနာဖာဆိုလို6တွေ့တဲ့ဒေသတွေဥရောပတိုင်မြောက်ပိုင်းဘရာဇီးနဲ့ဩစတြေးလျအရှေ့မြောက်ပိုင်းဒေသတွေမှာတော့ပုံမှန်နဲ့ပိုပြီးဆိုထိုင်းတဲ့ရာသီဥတုတွေဖြစ်ပေါ်မယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာမိုးသလပညာရှင်များအသင်းကအခုလိုရာသီဥတုဆိုင်ရာပြောင်းလဲမှုနဲ့ဆိုင်တဲ့ကြိုတင်ခန့်မှန်းမှုတွေကိုတေယဝင်မဟုတ်တဲ့နည်းနဲ့ထုတ်ပြန်ခဲ့တာ10နှစ်လောက်ကြာလာပြီဖြစ်ပြီးလွန်ခဲ့တဲ့9နှစ်မှာတော့တေယဝင်အဖြစ်ပြောင်းလဲထုတ်ပြန်နေတာမှာသူတို့ရဲ့ကြိုတင်ခံမှန်းချက်တွေဟာ90ရာခိုင်နှုန်းမှန်တယ်လို့မိုးစလပညာရှင်တွေကပြောကြပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်ပြောပြသွားတာပါအခုတော့အင်္ဂါညအစီအစဉ်တိုင်းမှာထုံးလွှင့်သွားမယ့်အပတ်စဉ်ကဏ္ဍတစ်ခုကိုစတင်တင်ဆက်မှာပါမဟာဗျူဟာနှင့်မွာရလေလာရေးအင်စတီကျူ ISB မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ပြသွားဖို့ရှိပါတယ်။မြန်မာနိုင်ငံမှာ2021 February မှာစစ်တဲ့အာဏာသိမ်းပြီးတဲ့နောက်အခုအချိန်အထိတနှစ်ကျော်ကာလအတွင်းအရက်သားတိုက်ဆုံမှု9600ကျော်ထက်မနည်းရှိလာနေတယ်လို့ဆိုပါတယ်။စစ်တပ်ဘက်ကလည်းတိုက်ဆုံမှုအရေအတွက်ထုတ်ပြန်ထားတာတွေလည်းရှိပါတယ်။ဒီအကြောင်းအချက်လက်တွေကို ISB မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်ဒီတစ်ပတ်တင်ပြထားတာကိုကြည့်ရှုနားဆင်ကြရအောင်ပါ။
2022ခုနှစ်မေဆယ်ရက်ထိသိရတဲ့မှတ်တမ်းများအရအာနာသိမ့်ပြီးနောက်ပိုင်းအရသား9600ကျော်ထက်မနည်းတည်ဆုံးခဲ့ပါတယ်။အဲ့ဒီထဲက1830ကျော်ဟာဆန္ဒပြပွဲအတွင်းပြစ်ခတ်ခံရသူတွေနဲ့ဖမ်းဆီးခံရပြီးနောက်ပိုင်းတည်ဆုံးရသူတွေဖြစ်ပါတယ်။နောက်ကံပြည်ပခါတွေကြောင့်တည်ဆုံးသူကလည်း690ထက်မနည်းရှိခဲ့ပါတယ်။စစ်ကောင်စီနဲ့ပြည်ထောင်စုပါတီရဲ့ထုတ်ပြန်ချက်တွေအရသူတို့ဘက်မှတည်ဆုံးသူ3100ကျော်ထက်မနည်းရှိပါတယ်။စစ်ကောင်စီနဲ့ USDP စည်းရုံးတွေအတွက်တိကျအတည်ပြုချက်မရှိပါဘူး။ဒီကတည်းကတည်ဆုံးမှုတွေဟာစကိုင်းတိုင်းအတွင်းအများဆုံးရှိခဲ့ပြီး590ကျော်ရှိပါတယ်။ရန်ကုန်တိုင်းနဲ့မန္တလေးတိုင်းမှာတော့ဒီရက်သား280ကျော်စီတည်ဆုံးခဲ့ပါတယ်။ပဲခူးတိုင်းနဲ့မကွေးတိုင်းမှာစုစုပေါင်း304ဦးတည်ဆုံးခဲ့ပါတယ်။
စစ်ကောင်စီကဖမ်းဆီးပြီးနောက်တေဆုံးသူအရက်သား445ဦးရှိပါတယ်။အဲ့ဒီတဲကညမနစ်ဆက်မှုတွေကြောင့်တေဆုံးသူ314ဦးစစ်ကြောရေးမှာတေဆုံးသူ101ဦးရှိတာကိုတွေ့ရပါတယ်။ရဲစခန်းနဲ့အချင်းထောင်တွေမှာတေဆုံးသူကတော့30ဦးဖြစ်ပါတယ်။အခုနှစ်ဧပြီ24ကနေမေ10ရက်အတွင်းသွေးတောက်ဖွဲ့ကတက်ပြက်ခဲ့တဲ့အရက်သား18ဦးတမနဲ့ရှိခဲ့ပါတယ်ဒီသေဆုံးမှုတွေထဲမှာမန်းလေးတိုင်းကအများဆုံးဖြစ်ပြီးအရက်သား15ဦးကတက်ပြက်ခံခဲ့ရပါတယ
်ဒါကတော့ISP မြန်မာကတင်ဆက်နေတဲ့မြင်ကွင်းကျဲမှတ်စုအစီအစဉ်ဖြစ်ပါတယ်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။နေတိုးမဟာမိတ်အဖွဲ့တွေကိုဖင်လန်နဲ့ဆွေဒင်နိုင်ငံနှစ်နိုင်ငံအဖွဲ့ဝင်ဖြစ်ဖို့ပါဝင်ဖို့ကိစ္စကိုအမေရိကန်ကထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ယူကရိန်းကိုရုရှားရဲ့တစ်ဖက်သက်ကျူးကျော်တိုက်ခိုက်နေချိန်မှာပဲနေတိုးအဖွဲ့ဝင်ရှောက်ထားတဲ့အကြောင်းဆွေဒင်နဲ့ဖင်လန်နှစ်နိုင်ငံကကြေညာလိုက်တာပါ။ VOA သတင်းတော့ Irish Adversity သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
်။ရုရှားတပ်တွေလက်ထက်ကဆင်းလင်းသိမ်းပိုက်ပြီးစယူကရိန်းနိုင်ငံ Kharkiv မြို့ပြင်ကခြေရွာတွေကိုယူကရိန်းတပ်သားတွေတိုက်တက်ဆင်းလိုက်ရှာကြပါပြီ။အိမ်ဒီထဲမှာရုရှားတပ်သားတွေဆက်ပြီးရှိနေမနေရှာဖွေကြတာပါ။ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့တော် Kharkiv ကိုရုရှားဘက်ကသတင်းပတ်နဲ့ချီပုံကျဲတိုက်ခိုက်ခဲ့ပါလေ။အခုတော့ရုရှားတပ်တွေပြန်ဆုတ်သွားပြီလို့ယူကရိန်းစစ်တပ်ကပြောပါလေ။တေဆုံးနေတဲ့ရုရှားလောင်း40လောင်းရှာဖွေတရှိခဲ့တဲ့အကြောင်းယူကရိန်းရာရှိတွေကပြောပါလေ။နေတိုးမာမိတ်ခေါင်းဆောင်ထိတ်တန်းတန်တမန်တွေတင်းကလေးတွေကဂျာမနီနိုင်ငံပါလီမြို့မှာတွေ့ဆုံပြီးယူကရိန်းကိုထပ်ပြီးတော့ပံ့ပိုးရေးဆွေးနွေးကြပါလေ။ယူကရိန်းကိုစစ်လက်နက်တွေထောက်ပံ့ပေးနေတဲ့ကမ္ဘာအကြီးဆုံးနေတိုးအဖွဲ့ဝင်တွေကဖင်လန်နဲ့ဆွေဒင်ပူးပေါင်းပါဝင်လာမယ့်အရေးဆွေးနွေးကြပါလေ။တင်းကလေးတွေကဇင်းစားရှင်းလင်းပွဲမှာအမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုလိုပြောပါလေ
။ Allies were joined here in Berlin by the foreign ministers from Sweden and Finland.
မဟာမိတ်အဖွဲ့ဝင်နိုင်ငံတွေဒီဘာလင်မြို့မှာတွေ့ဆုံကြပါတယ်ဆွီဒင်နဲ့ဖင်လန်နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေလည်းပါပါတယ်နှစ်နိုင်ငံစလုံးဟာနေတိုးမဟာမိတ်အဖွဲ့အနေနဲ့ရောအမေရိကန်ပြည်ထောင်စုနဲ့ပါကာကွယ်ရေးအရနီးကပ်ပြီးတန်ဖိုးထားရတဲ့နိုင်ငံတွေဖြစ်ပါတယ်ဆွီဒင်ပဲဖြစ်ဖြစ်ဖင်လန်ပဲဖြစ်ဖြစ်မဟာမိတ်အဖွဲ့တွေကိုတရားဝင်ဝင်ဖို့ဆုံးဖြတ်ပြီးပူးပေါင်းခွင့်တောင်းခံပါကိုအမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာထောက်ခံသွားမှာဖြစ်ပါတယ်
ဖင်လန်ဟာရုရှားနဲ့နေဆက်ချင်းကီလိုမီတာ1300ကျော်ထိစပ်နေတဲ့နိုင်ငံပါနေတိုးမာမိတ်ဖွဲ့ဝင်ဖြစ်တရားဝင်လျှောက်တားဖို့ရွယ်တဲ့အကြောင်းမနေ့ကတရားဝင်ထုတ်ဖော်ပြောဆိုထားတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကနေတိုးမာမိတ်ဖွဲ့ဝင်ဖြစ်မယ်ဆိုရင်မှားလိမ့်မယ်ဆိုပြီးသူနဲ့ဆက်သွယ်စကားပြောခဲ့တဲ့အချိန်ဖင်လန်သမ္မတဆော်လီနင်စတန်ကိုထုတ်ဖော်ပြောဆိုထားပါတယ်ရုရှားသမ္မတပူတင်ဘက်ကဖင်လန်နေတိုးအဖွဲ့ဝင်ဖြစ်တော့မယ်ဆိုတဲ့သတင်းအပေါ်မှာသူနဲ့တုံ့ပြန်ပြောဆိုခဲ့တဲ့အပေါ်အာသိမိတဲ့အကြောင်းတင်းကုန်ရီက CNN State of Union စီစဉ်ကိုဖင်လန်သမ္မတဆော်လီနင်စတာကပြောဆိုပါတယ
် I want it just to confirm that now the situation is changed we are going
ချင်းနေပြီးပြောင်းလဲသွားပြီဆိုတာကိုကျွန်တော်ဘက်ကအတည်ပြုပြောဆိုပြီးနေတိုးမဟာမိတ်အဖွဲ့ဝင်အဖြစ်ကျွန်တော်တို့ပူးပေါင်းခွင့်တောင်းခံမယ့်အကြောင်းပြောဆိုပါတယ်ဒီချိန်ထဲမှာပဲပူတင်ကဒီလိုနေတိုးနဲ့ပေါင်းရင်မှားမယ်လို့ထင်တဲ့အကြောင်းအတည်ပြုပြောဆိုပါတယ်ကျွန်တော်တို့ကသူ့ကိုချင်းချောင်းနေတာမဟုတ်ဘူးလို့ပြောခဲ့ပါတယ်။ကျွန်တော်တို့နေရာအတူတူဆွေးနွေးကြတာတွေကတိတ်ကိုအေးအေးဆေးဆေးတည်ငြိမ်ငြိမ်ပါ
။နေတိုးအဖွဲ့ကိုတရားဝင်ပူးပေါင်းခွင့်လျှောက်ထားမယ်ဆိုရင်ဖင်လန်ပါလီမန်ကလည်းသဘောတူဒီပြုတ်ကိုလိုပါတယ်။ဒီတစ်ပတ်တည်းမှာပါလီမန်ဘက်ကဒီပြုတ်ကိုကိစ္စလုပ်နိုင်တဲ့အတွက်သဘောထားရဲ့ချိန်ဆချက်ထွက်လာတာပါ။ဒါပေမဲ့လည်းနေတိုးအဖွဲ့ကိုဝင်မယ်ဆိုတဲ့ကိစ္စကဥရောပနိုင်ငံတွေအပေါ်မှာရုရှားဘက်ကလက်ဦးမှုယူတန်ခတ်ထိုးနှက်တာမျိုးတွေဖြစ်လာမယ်မလားဆိုတာကလည်းမသိကြပါဘူး။နောက်ထပ်ဟန်တာတစ်ခုကတော့ဖင်လန်နဲ့ဆွီဒင်နေတို့အဖွဲ့ဝင်ဖြစ်ရေးမှာတူရကီနိုင်ငံရဲ့ရည်တည်ချက်သဘောထားပါဒီနိုင်ငံတွေနေတို့အဖွဲ့မှာပါဝင်လာရေးအတည်ပြုဖို့မှာနေတို့အဖွဲ့ဝင်နိုင်ငံအားလုံးရဲ့တညီတညွတ်တဲ့သဘောတူညီချက်လိုအပ်ပါလေဒီနိုင်ငံတွေနေတို့အဖွဲ့ဝင်ဖြစ်ပူးပေါင်းလာမယ်ဆိုတဲ့သတင်းကပြီးခဲ့တဲ့ဖေဖော်ဝါရီလကလေးကရုရှားရဲ့ကျူးကျော်မှုကိုတိုက်ခိုက်နေတဲ့ ယူကရိန်းနိုင်ငံအတွက်စိတ်ဖြည့်စရာတစ်ခုအားတက်စရာတစ်ခုဖြစ်ခဲ့ပါတယ်။ယူကရိန်းဒုတိယဝန်ကြီးချုပ် Olla Stefanishina က EBC This Week အစီအစဉ်ကိုအခုလိုပြောပါတယ
်။ What we see with the now position
နိုင်ငံတွေကနေတို့အဖွဲ့ဝင်ဖြစ်လျှောက်ထားဖို့ဆုံးဖြတ်ချက်ချတဲ့အနေအထားတွေကိုကျွန်တော်တို့ထူရပြီးတော့မဟာမိတ်နိုင်ငံတွေဘက်ကလည်းဒီလျှောက်ထားချက်ကိုချက်ချင်းစဉ်းစားဆုံးဖြတ်ဖို့တုံ့ပြန်ချတာတွေ့ရပါတယ်။နေတို့အဖွဲ့ဟာရင်းကမှားခဲ့တဲ့နိုင်ငံရေးအမှားတွေကိုသင်ငန်းစာယူလှုပ်ဆောင်တာလို့ပဲပြောရမယ်ထင်ပါတယ်
။နေတို့မဟာမိတ်အဖွဲ့ဝင်ဖြစ်ဒီဝင်ပူပေါင်းရေးဖင်လန်ပါလီမန်ကလာမယ့်ရပိုင်အတွင်းမှာမဲခွဲဆုံးဖြတ်ချမှာပေါ့။ဆွီဒင်နိုင်ငံကလည်းရပိုင်အတွင်းမှာပဲအလားတူဆောင်ရွက်လာမယ့်ပုံရှိကြမှာခင်ဗျာ။ကျွန်တော်သိတတ်တယ်ပါ။
ဒါကတော့ကိုသိန်းထိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းဒီကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြကြတာပါ။အင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုမဆုမြတ်မွန်ကပြောပြမှာပါရှင်။ဗြိတိန်နိုင်ငံလန်ဒန်မြို့မြောက်ပိုင်းဘက်ဖို့ရှာအရက်ကဘက်ဖို့မြို့မှာကဘာအဆက်ဆုံးငရုတ်သီးမျိုးတွေကိုစိုက်ပျိုးထားတဲ့ငရုတ်သီးစိုက်ပျိုးခြံတစ်ခုရှိပါတယ်။ကဘာနေရာဆောင်ကငရုတ်သီးပင်တွေစိုက်ပျိုးထားတဲ့ Edible Ornamentals ဆိုတဲ့ငရုတ်စိုက်ခြံမှာငရုတ်သီးတွေအကြောင်းလေ့လာနိုင်မယ့်အစီအစဉ်လေးလှုပ်ထားပါတယ်။ဗြိတိန်မှာငရုတ်သီးစိုက်လို့ရတဲ့မေလကနေနိုဝင်ဘာလအထိလှုပ်တဲ့ငရုတ်သီးလေ့လာရဲ့အစီအစဉ်မှာငရုတ်သီးပင်တွေနဲ့ပတ်သက်တဲ့အကြောင်းတွေကိုကျွမ်းကျင်သူတွေကလိုက်လံရှင်းပြတယ်လို့နိုင်ငံဆောင်ကငရုတ်သီးပင်တွေကိုဘလို့စိုက်ပျိုးတဲ့ဆိုတာကိုကိုယ်တိုင်အနိကလေ့လာနိုင်ကြပါတယ်။ငရုတ်ပင်တွေကိုစီးပွားဖြစ်စိုက်ပျိုးနိုင်တဲ့နည်းကိုလည်းဒီခီးစဉ်ကနေသိသွားနိုင်ကြပါတယ်။အတန်းလိုက်စိုက်ပျိုးထားတဲ့ငရုတ်ပင်တွေချာသွားပြီးတော့ဘယ်အမျိုးကဘလောက်အတိုင်းတာထိဆက်တယ်လဲဆိုတာကိုစိုက်ပျိုးခြံလာသူတွေကိုယ်တိုင်အနိကလေ့လာလို့ရပါတယ်။ငရုတ်သီးစက်တာကိုအမြင်နဲ့တင်သိရတာမဟုတ်ဘဲအရသာပါခံနိုင်ဖို့အတွက်ငရုတ်သီးစားတဲ့အစီအစဉ်လည်းပါပါတယ်။စိုက်ပျိုးခြံထွက်ငရုတ်သီးပင်တွေနဲ့လှုပ်ထားတဲ့ငရုတ်ရည်အချင်းရည်မျိုးစုံသာမကငရုတ်သီးအစိမ့်လိုက်ကိုလည်းမြင်နိုင်ကြပါတယ်။မြုပ်သီးတွေမှာအဆက်အရသာရှိတယ်ဆိုပေမဲ့မြုပ်သီးမျိုးတစ်ခုနဲ့တစ်ခုဆက်ပုံချင်းဆက်တဲ့အတိုင်းတာချင်းမတူဘူးဆိုတာကိုဒီစိုက်ပျိုးခြံလာပြီးလေ့လာသူတွေအရသာခံနိုင်ကြတာဖြစ်ပါတယ်။အဆက်ကြောက်တဲ့သူတွေအတွက်လည်းအဆက်ပြေအောင်လို့နွားနို့တွေတောက်ရည်တွေအစင်တဲ့ချပေးထားပါတယ်ဆက်တယ်ဆက်တယ်လို့ပြောနေရင်လည်းငရုတ်သီးလေကြောင်းမှကတ်သွားလို့မခံနိုင်အောင်ဖြစ်နေပြီလို့ပြောနေတာပါငရုတ်သီးမျိုးစုံအရသာတည်နိုင်ဖို့တို့ယုံတို့ပြီးတော့မြည်ကြည့်နိုင်ပေမဲ့ဆက်လွန်းလို့ချွေးပြန်နေကြသူတွေဒီအခါနဲ့မှမနည်းလှပါဘူးတချို့ဆိုမျက်ရည်တောင်ကျတယ်ထင်ပါတယ်ဟိတ်တွေဟန်တွေထားကြမလို့ပဲလွတ်လွတ်လပ်လပ်နဲ့ငရုတ်သီးဆက်တဲ့အတွေ့အကြုံကိုဒီမှာရနိုင်တာကတော့အသေးအချာပါငရုတ်သီးအကြောင်းတော်တော်လေးနားလည်သူလည်းဖြစ်ငရုတ်သီးနဲ့ဆိုင်တဲ့ပွဲတွေကိုလည်းမလွတ်တမ်းသွားတတ်သူလည်းဖြစ်တဲ့သူမျိုးတော်မှကဘာမှာအဆက်ဆုံးလို့စံချိန်တင်ထားတဲ့ငရုတ်သီးအဆက်ကြောင့်ရှာတော်ထုံသွားတယ်လို့ဆိုပါတယ
် Think quite enormous the dolphin rush I'm getting at the moment is why we hot chilies to get
ငရုတ်သီးစားရင်ဆက်တယ်ဆိုတာတည့်ရနဲ့ဒီအရသာကိုခံချင်လို့စားလိုက်တာမှန်ပေမဲ့ဘာမှမခံစားနိုင်တော့လောက်အောင်ကိုဆက်လွန်းလှပါတယ်တဲ့သူဘလောက်ချွေးပြတ်နေပြီလဲဆိုတာမြင်ရတာနဲ့တင်အတော်ဆက်နေပြီဆိုတာသိနိုင်ပါပါတချို့ကတော့ဒီဆက်တဲ့အရသာကိုအကြိုက်တွေ့နေပုံရပါတယ်
Basically, we just love chilies. Yeah. In our cooking, most of our cooking.
ကျွန်တော်တို့ကတော့ငရုတ်သီးကြိုက်ကြတဲ့သူတွေလေ။ကျွန်တော်တို့ချက်တဲ့ဟင်းအများစုမှာငရုတ်သီးတစ်မျိုးမဟုတ်တစ်မျိုးတော့အမြဲပါလေရှိသေးဗျ
။ငရုတ်သီးပင်တွေကို2000ခုနှစ်မှာစတင်ရောင်းချခဲ့တဲ့ Edible Ornamentals လုပ်ငန်းဟာအခုတော့နိုင်ငံဆောင်ကိုဖြန့်တဲ့လုပ်ငန်းကြီးဖြစ်နေပါပြီ။အမှားရှိတဲ့ဆိုင်ကြီးတွေအတွက်ငရုတ်ပင်တွေကိုလည်းတည်တံ့စိုက်ပျိုးပေးနေပါတယ
်။ I don't necessarily want to encourage them to cause themselves pain or anything but I want them to understand and appreciate that they all have different
သူတို့ပူလောင်တဲ့ဝေဒနာခံစားရအောင်စားကြည့်ပါလို့တော့ကျွန်တော်မတိုက်တွန်းချင်ပါဘူးဒါပေမဲ့ငရုတ်သီးတွေမှာမတူတဲ့အရာဓာတ်တွေအများကြီးရှိတယ်ဆိုတာကိုသဘောပေါက်သိသွားကြစေချင်တာပါအဲ့ဒီချက်ကိုပဲအဓိကထားပြီးတော့ကျွန်တော်ပြောပြပါတယ်လူတွေကလည်းစိတ်ဝင်စားကြပါတယ်ကမ္ဘာမှာအဆက်ဆုံးဆိုတဲ့ငရုတ်သီးကိုသူတို့မြည်ဘူးတယ်ဆိုတဲ့အတွေ့အကြုံကိုဒီကနေရသွားချင်ကြတယ်လေ
မြုပ်သီးပြန်ဆိုင်တယ်ဆိုတာအပူပိုင်းရာသီဥတုရှိတဲ့ဒေသတွေမှာသာစိုက်ပျိုးနိုင်တာလို့အများကတည်ထားကြတာပါ ခရစ်တန်နိုင်ငံရာသီဥတုနဲ့ငရုတ်ပင်တွေကိုစီးပွားဖြစ်စိုက်ပျိုးရောင်းချရဲဆိုတာတချို့ကမယုံနိုင်ကြပါဘူ
း They're easier to grow than tomatoes or tomatoes
မယုတ်သီးကခရမ်းကျင်တီထက်တောင်စိုက်ရတာလွဲသွားတယ်။အဓိကကနေအောင်ပါ။ UK မှာနေရသည်ဆိုရင်နေတာရှည်ပြီးတော့နေအောင်ရတဲ့အချိန်က18နာရီလောက်ရှိတော့မယုတ်သီးပင်ကောင်းကောင်းစိုက်လို့ရပါတယ်။နေရသည်ခက်စောစောပိုင်းလောက်စစိုက်မယ်ဆိုရင်နေကုန်ချိန်လောက်မှာအပင်အကြီးကြီးတွေဖြစ်လာပြီးတော့မယုတ်သီးတွေလည်းအများကြီးစားလို့ရနေပါပြီ
။ Edible ornamentals မယုတ်စိုက်ချံကမယုတ်သီးတွေကိုဥရောပတလွားကဈေးဆိုင်တွေကိုဖြန့်ချီရောင်းချတယ်လို့ Edible ornamentals ကိုပိုင်းတစ်စိမ့်နဲ့ငရုတ်ရည်အချင်းရည်မျိုးစုံကိုလည်းဥရောပကစားတောက်ဆိုင်တွေနာမည်ကြီးကုန်တိုက်ကြီးတွေမှာပါရောင်းပါတယ်ဆိုင်ပြိုးချံကိုလာလေးလာတဲ့အနေနဲ့လည်းဒီမှာရောင်းတဲ့ငရုတ်သီးအခြေခံစားတောက်ကုန်မျိုးစုံကိုဖွဲ့ယူနိုင်ပါတယ်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့အခြေအနေအသစ်တွေကိုတော့ငရုတ်ဆိုင်ချံလုပ်ငန်းလည်းခံနေရပုံရပါတယ်
We've been trading for about 20 years now and I must admit 2020 has been
ကျွန်တော်တို့လုပ်ငန်းလုပ်နေတာအနည်း20လောက်ရှိပါပြီအခု2020ကတော့စင်ခေါ်မှုတွေအကြီးအကျယ်ကြုံရတဲ့နှစ်ပါပဲတခြားနှစ်တွေနဲ့မတူအောင်ကိုမျှော်လင့်မထားတဲ့စင်ခေါ်မှုတွေကတစ်ခုပြီးတစ်ခုပေါ်လာတဲ့နှစ်ပါ
COVID ကန့်သတ်ချက်တွေကြောင့်မြို့သီးချံလေးလာရေးအစီအစဉ်နဲ့လာတို့အရေးအတွက်ကိုအရင်ကထက်အများကြီးလျှော့ချထားရပါတယ်စိုက်ပျိုးချံမှာငရုတ်သီးတွေကိုကြိုက်တဲ့လောက်ခူးယူခွင့်ပြုတဲ့အစီအစဉ်ကိုလည်းလောလောဆယ်ရထားရပါတယ်။ဗြိတိန်နိုင်ငံ Bedford မြို့က Edible Ornamentals ငရုတ်ချံကိုချိုတင်လက်မှတ်ဝယ်သွားပြီးငရုတ်ပင်တွေကိုလေ့လာခြင်းနဲ့ငရုတ်သီးငရုတ်ရည်မျိုးစုံကိုမြည်ကြည့်ခြင်းနဲ့ဆိုရင်တော့နှစ်ယောက်စာအတွက်စတာလင်ပေါင်38ပေါင်ပေးရမှာဖြစ်ပါရဲ့ရှင်။ကျမဆင်းရဲမှာပါ
။ဒါကတော့ကဘာတလွားခီးသွွားအစီအစဉ်ကိုတင်ဆက်နေတဲ့ဒါမက်ဆုမြတ်မွန်ကနေပြီးတော့ပြောပြသွားတာပါအင်္ဂါညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရေဒီယိုနဲ့အချိန်တပြေးညီ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုံးလင်းချက်တွေကိုကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီရှင်စီးပွားရေးလုပ်ငန်းရှင်ဦးမောင်ဝေကဒေါ်လာငွေ5သိန်းလက်ထိုးခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုနှစ်မှုကိုဒီကနေ့မေလ18ရက်နေ့နေပြည်တော်အထူးတရားရုံးမှာကြားနာခဲ့ပါတယ်အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကပုံမှန်55နှစ်ဒီအမှုနှစ်မှုကိုဆွဲဆိုခဲ့တာပါဒီကနေ့တတိယမြောက်ရုံးချင်းဖြစ်ပြီးတော့အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်စုံစမ်းစစ်ဆေးရေးအရာရှိတရလိုဦးရက်ထက်ကိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေဘက်ကမေးမြန်းခဲ့ပေမဲ့မပြီးပြက်ခဲ့ပါဘူးဒေါ်ဆန်းစုကြည်ရဲ့ကျမ်းမာရေးအခြေအနေကတော့ကောင်းမွန်တယ်လို့သိရပါတယ်မလေးရှားနိုင်ငံသားဝင်ကြီးဆဖူဒင်အယ်ဘဒူလာကဆဆကဝါFoundation ဥက္ကဋ္ဌဆဆကာဝါကိုသူ့ရုံးမှာဒီကနေ့လက်ခံတွေ့ဆုံခဲ့တယ်လို့သူ့ရဲ့လူမှုစာမျက်နှာမှာတင်ထားပါဗျ။မြန်မာနိုင်ငံရဲ့ဖြစ်ပေါ်တိုးတက်မှုနဲ့ပတ်သက်လို့အရေးကြီးနယ်ပယ်တော်တော်များများကိုသဘောတူကြတယ်လို့သူကရေးထားပါဗျ။အရက်သားတွေရဲ့လုံခြုံရေးအတွက်အပြစ်ခက်ရက်စဲရေးကိုပါဝင်ပတ်သက်သူတွေအားလုံးကလိုက်နာကြဖို့အရေးကြီးကြောင်းနိုင်ငံတကာကပါဝင်လာအောင်ဖိတ်ကြားခြင်းအဖြစ်လူသားချင်းစာနာထောက်ထားမှုအကောင့်အောင်ဆောင်ရွက်ရေးကအရေးပေါ်လိုအပ်နေကြောင်းလူသားချင်းစာနာထောက်ထားရေးအကူအညီပေးရေးလမ်းကြောင်းတွေဖန်တီးဖို့လိုအပ်ကြောင်းအဆရှိတဲ့ကိစ္စတွေမှာသဘောတူကြတယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုမှာလူ10ဦးသေဆုံးတဲ့အထိပြစ်ခတ်မှုဖြစ်ပွားခဲ့တဲ့နယူးယောက်ပြည်နယ်ဘဖလိုမြို့ကိုသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဂရော Jill Biden တို့ဒီကနေ့တွေ့ရဖို့ရှိပါတယ်ရှင်။တရင်ချင်းချုပ်အစီအစဉ်ကတော့ဒီလောက်ပါပဲ။အင်္ဂါညချမ်းမြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိတင်ဆက်ခဲ့တာပါ။အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်စုမှုမှာရှင်။အတံဖန်းအင်ဂျင်နီယာကတော့ Nelson လွတ်ပါ။ရုပ်တံအင်ဂျင်နီယာကတော့PJ Elliot ဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်အားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ် BND ရဲ့အသွေးတွေကနေကင်းဝေးကြပါစီရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.